ဖရတရားတန်ခါယေနမြတ်သုံးပါးတို့အားယုံကြည်စွာရှိခွသောကောင်းမှုကံစေတနာကြောင့်ဘိယံအန္တရာယ်နှောင့်ရှက်ဖြစ်အစီပိတ်ပင်အဟံတမှန်သမျှအနာယောဂမှန်သမျှလုံးဝကင်းရှင်းကြကုန်ပြီဖြစ်၍မိမိတို့အလိုရှိအပ်တောင်းတသောလောကီကောင်းကျိုးလောကုတ္တရာကောင်းကျိုးများရရှိစေကြောင်းအလုကောင်းများကိုကိုယ်စိတ်နှဖျားကျမ်းမာချမ်းသာစွာဖြင့်ကိုယ်စီကိုယ်ငှအားထုတ်နိုင်ကြသည်ဖြစ်စေ။တိလာတောင်းဆိုလိုက
်။အဟံပါလိဣသရလိနာသာယင်စတိလာဓမ္မယာသာမိနုကံကတဝါတိလာလိတာဧဘာလိဒုတိယပိအဟံပါလိဣသရလိနာသာယင်စတိလာဓမ္မယာသာမိနုကံကတဝါတိလာလိတာေဘာလိတတိယံဒီသမ္မာလိသစ္စာရဏိနတာသင်္သတိလံမမယာသာမိဒုက္ခံကတဝါသီလာလိတာေဘာလိ
ယမဝန္တာမိတံဝတိထာ
သမ္မာပါဒိဝါစီယ
နမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိဒုတိယံပိဗုဒ္ဓံတရဏံကိစ္ဆာမိဒုတိယံပိဓမ္မံတရဏံကိစ္ဆာမိဒုတိယံပိသံဃံတရဏံကိစ္ဆာမိတတိယံပိဗုဒ္ဓံတရဏံကိစ္ဆာမိတတိယံပိဓမ္မံတရဏံကိစ္ဆာမိတတိယံပိသံဃံတရဏံကိစ္ဆာမိဖယားကိုလေစိတ်ဝယ်ဆွဲအမြဲစည်းကမ်းမိတရားကိုလေစိတ်ဝယ်ဆွဲအမြဲစည်းကမ်းမိတန်ခါကိုလည်းစိတ်ဝယ်ဆွဲအမြဲစည်းကမ်းမိတရဏဂမနံမဟာပုံညံပါဏတိပါဒဝရမဏိသိက္ခာပဒံသမာဓိယာမိသူအသက်လည်းမတတ်ဖဲအမြဲရှောင်ခြင်းမီအဒိနာဒါနာဝရမဏိသိက္ခာပဒံသမာဓိယာမိသူဥစ္စာလဲမခိုးပဲအမြဲရှောင်ခြင်းမီကာမေတုမိစ္ဆာစာရဝရမဏိသိက္ခာပဒံသမာဓိယာမိကာမဂုဏ်ဝဲကျင့်ဖောက်လွဲအမြဲရှောင်ခြင်းမီမုတာဝါဒဝရမဏိသိက္ခာပဒံသမာဓိယာမိလိညာ၍လဲမပြောပဲအမြဲရှောင်ခြင်းမီသူရာမိရယမစ္ဆပမတ္တဌာနဝရမဏိသိက္ခာပဒံသမာဓိယာမိတေရက်လဲမတောက်ဖဲအမြဲရှောင်ခြင်းမီတိတရဏီနာသဟဂရုဓမ္မနေစာသီလံဓာတုကံကတဝါအပမဒီနာတံပါတိထာအတန်းစာဖမ်းလို့ရပါရဲ့နော် တရားနာပိဋကများနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့ပြမတတဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2001ခုနှစ်ဒီဇင်ဘာလ29ရက်ရန်ကုန်မြို့တာမွေမြို့နယ်133လမ်းလမ်းမိသားစုမှဆင်ကျင်းပါတယ်ဗုဒ္ဓဟူးနေ့အပတ်စဉ်ဆွမ်းအလှူရေစက်ချအထင်းအမှတ်ဓမ္မသဘင်မှာငါ့ကိုမချစ်ပါနဲ့လို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလှူမှာဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးလှူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပ္ပိညုမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှေးဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လက်ဥချီထားပြီးတော့အိပ်ဆွေကြပါအရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရားသုံးခေါက်ပွားလိုက်အရဟံစိတ်ကြွေရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်ကြွေရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားဆွေလိုက်မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးပြီးချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပဲပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဂ္ဂိုလ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကပါတယ်လေငါ့ကိုမချစ်ပါနဲ့ငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားရက်ကပြောဆိုသူရဲ့နှလုံးသွင်းပေါ်မူတည်ပြီးတော့နားထောင်သူရဲ့နှလုံးသွင်းပေါ်မူတည်ပြီးတော့အထိပ္ပယ်အမျိုးမျိုးတက်ရောက်နိုင်ပါတယ်ကိုယ့်ကိုချစ်ခွင့်ပန်းလာတဲ့လူတစ်ယောက်ကိုကိုယ်ကပြန်မချစ်နိုင်လို့ငါ့ကိုမချစ်ပါနဲ့လို့ငင်းပယ်လိုက်တဲ့အထိပ္ပယ်လည်းပဲတက်ရောက်နိုင်ပါတယ်ကိုယ်ကိုချစ်ခွင့်ပန်လာတဲ့လူတစ်ယောက်ကိုကိုယ်ကချစ်ပေမဲ့မိဘကသဘောမတူလို့ဆွေမျိုးအတိုင်းဝိုင်းကသဘောမတူလို့အဆက်ရှိတဲ့ဆန့်ကျင်ဘက်အကြောင်းတရားပြီးကြောင်းချစ်ပင်ချစ်တော်ညာလေငင်းပယ်တဲ့အနေနဲ့ငါ့ကိုမချစ်ပါနဲ့လို့ပြောဆိုလိုက်တဲ့အတိတ်ပဲလေတရားနိုင်ပါတယ်ပြောဆိုသူရဲ့နှလုံးသွင်းနားထောင်သူရဲ့နှလုံးသွင်းပေါ်မူတည်ပြီးတော့အတိတ်ပဲအမျိုးမျိုးတရားနိုင်တာပေါ့ငါကိုမချစ်ပါနဲ့ဆိုတဲ့စကားရက်ကလေးကိုဘယ်လိုအဓိပ္ပာယ်ပေါက်လဲဘယ်လိုသဘောပေါက်လဲလို့ တကာလေးတယောက်ကိုမေးကြည့်တော့သူကဘာပြန်ပြောလဲဆိုရင်ငါ့ကိုမချစ်ပါနဲ့ငါကဘုန်းကြီးဖြစ်နေလို့ပါတဲ့သူလည်းပဲသူအတိတ်ပဲပေါက်ချင်တယ်လို့ပေါက်တာပေါ့နော်ဘုန်းကြီးတစ်ပါးကမိန်းကလေးတယောက်ကိုပြောလိုက်တဲ့ပုံစံမျိုးသူကယူဆလိုက်တာပေါ့အဲ့ဒီလိုအဖြစ်ပေါ့ဒီစကားရက်ကလေးကပြောသူရဲ့နှလုံးသွင်းနားထောင်သူရဲ့နှလုံးသွင်းပုံမူတည်ပြီးတော့အတိတ်ပဲဒီအများကြီးထွက်နိုင်ပါတယ်အဲ့ဒီလိုအဓိပ္ပာယ်ကြီးအများကြီးထွက်နိုင်တဲ့အထက်ကဥစဉ်တို့ဒီနေ့ဓမ္မဒါနအနေနဲ့ပြောခြင်းတဲ့အဓိပ္ပာယ်ကတော့အဲ့ဒီအဓိပ္ပာယ်ကိုသိဖို့အတွက်ဓမ္မပုံမြင်လေးတစ်ခုကိုအရင်ဆုံးအာရုံပြုကြည့်ရအောင်ယရဏဘုံခေတ်ကဆရာတော်ကြီးတစ်ပါးမိန့်ကြားတော်မူခဲ့တဲ့ဓမ္မပုံမြင်လေးဖြစ်ပါတယ်အဲ့ဒီဆရာတော်ဖျားကြီးရဲ့ပုံမြင်လေးကိုအနည်းငယ်ပြုပြင်ပြီးတော့ဥစဉ်တို့ပြောသွားပါမယ်တခါတုန်းကရွာတရွာမှာမိထဲဆိုတဲ့မိန်းကလေးတယောက်ရှိပါတယ်နာမည်နဲ့လိုက်အောင်ပဲစိတ်ဓာတ်ကလည်းထက်မြက်ပါတယ်အသိဉာဏ်ကလည်းထက်မြက်ပါတယ်မိထဲရဲ့မိဘများကရွာဦးเจ้าမှာចောင်းဆောင်တစ်ဆောင်ဆောက်လုပ်ပြီးတော့လှူဒန်းထားပါတယ်ចောင်းလှူရှင်ဖြစ်တဲ့မိထဲရဲ့မိဘများဟာចောင်းတခါမဟုတ်ကြဘူးចောင်းတခါរីဖြစ်ကြတယ်တချို့ကကြောင်းဆောက်လူထားရည်စဲချပြီးလို့ရှိရင်လုံးဝလှည့်မကြည့်တော့ဘူးပြစ်ထားလိုက်တယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးကိုကြောင်းတခါလို့ခေါ်ပါတယ်ကြောင်းကိုတခါလှူပြီးပြီးရောကြောင်းဆောက်ထားပြီးပြီးရောပြစ်မထားဘဲနဲ့ကိုကြောင်းမှာတရင်သုံးတဲ့ဆရာတော်တန်ဃာတော်ကြီးအတွေ့လိုအပ်တဲ့ပစ္စည်းလေးပါးကိုအရေးတကြီးကြီးနဲ့ထောက်ပံ့ပြုစုဆောင်လျှောက်တဲ့ပုဂ္ဂိုလ်မျိုးကိုမှကြောင်းတခါလို့ခေါ်ပါတယ်မိထရဲ့မိဘများကကြောင်းတခါတွေမဟုတ်ကြပါဘူးကြောင်းတခါတွေဖြစ်ကြပါတယ်ဒါကြောင့်မိမိဆောက်လွတ်လူတန်းထားတဲ့ကြောင်းမှာတရင်သုံးတဲ့ယဟန်တော်အတွက်နေ့စဉ်ဆွမ်းပုပေးပါတယ်မိထရဲ့မိဘများကတော့ဥပုံနေတိုင်းတမိသားစုလုံးသွားပြီးတော့ဆွမ်းပုကြတာပေါ့ဥပုံနေမဟုတ်တဲ့ကျန်တဲ့ဈာရဲ့သူမှာတော့မိထက်ကိုပဲဆွမ်းပုတဲ့တာဝန်ပေးထားပါတယ်မိထက်ကဒီဘာများဆောက်လွလူနာတဲ့အကြောင်းမှာတရင်သုံးတဲ့ယဟန်တော်အတွေ့နေ့စဉ်ဆွမ်းဥကြီးပိုင်ပြီးတော့ဆွမ်းပုပေးရပါတယ်ဆွမ်းပုတဲ့ရက်တွေကြာလာတော့မိမိအကြောင်းမှာတရင်သုံးတဲ့ဆရာတော်နဲ့ယဟန်တော်နဲ့လည်းရင်းနှီးလာတာပေါ့တနေ့တော့မိထက်ကဘုန်းကြီးကိုမေးတယ်အရှင်ဖေယားဒီအကြောင်းကဘု து အကြောင်းလဲဖေယားအော်မိထက်ရဲ့နေမိပါလေငါကိုရည်စဲချပြီးတော့လှူဒန်းထားတာငါကြောင်းပေါ့နောက်တစ်ပတ်လောက်ကြာတော့လဲမေးပြန်အရှင်ဖေယားဒီသင်္ကန်းတွေကဘု து သင်္ကန်းတွေတုံးဖေယားအော်မိထက်ရဲ့တရားဓမ္မတွေကငါ့ကိုတရားတရားနဲ့လှူဒန်းထားတဲ့သင်္ကန်းတွေဆိုတော့ငါသင်္ကန်းတွေပေါ့နောက်တစ်ပတ်လောက်ကြာတော့မေးပြန်တယ်အရှင်ဖေယားဒီတပိတ်ကဘု து တပိတ်တုံးအော်မိထက်နဲ့ငါနေတိုင်းဆွမ်းဆန်းနေတဲ့တပိတ်ငါတပိတ်ပေါ့နောက်တစ်ပတ်လောက်ကြာတော့လည်းမေးပြန်တာပါပဲအရှင်ဖျားဒီဘီတို့တွေကဘု து ဘီတို့တွေတို့ငါဘီတို့ပေါ့မိထက်ရဲ့ဒီစာအုပ်တွေကရောဘု து စာအုပ်တွေတုံးဖေယဒါလည်းငါနေ့စဉ်ကြည့်နေတဲ့စာအုပ်တွေငါစာအုပ်တွေပေါ့နောက်တစ်ပတ်လောက်တော့မေးပြန်ရောကျောင်းထဲမှာရှိတဲ့ရေကန်ကြီးလည်းညှို့ထိုးပြီးတော့အရှင်ဖျားဒီရေကန်ကြီးကဘု து ရေကန်တုံးဖေယမိထက်ရဲ့ငါကိုယ်တိုင်ဦးစီဦးဆောင်ပြုတ်ပြီးတော့တူးထားတဲ့ရေကန်ငါရေကန်ပေါ့ကျောင်းထဲရှိတဲ့သစ်ပင်လေးလက်ညှိုးထုတ်ပြီးတော့လေဒီသစ်ပင်လေးဘု து သစ်ပင်တွေတုံးဖေယ။အော်ငါကိုယ်တိုင်ဥဆောင်ပြီးစိုက်ပျိုးထားတဲ့သစ်ပင်လေးငါသစ်ပင်တွေပေါ့။အဲ့ဒီလိုနဲ့မိထက်ကဘယ်ပစ္စည်းကိုဘု து ပစ္စည်းလဲလို့မေးမိ။ကျောင်းထိုင်ဆရာတော်ကငါပစ္စည်းလို့ပဲအမြဲတမ်းဖြေပါတယ်။အဲ့ဒီလိုနဲ့တပတ်ဆယ်ရက်လောက်ကြာသွားတော့မိထက်ကမေးပြန်တယ်အရှင်ဖေယ။အိယာဒီထောင်လူပောင်ကိုစွန့်ခွာပြီးတော့ယဟန်ဘဝကိုခံယူထားတာဘာရည်ရွယ်ချက်နဲ့တုံးဖေယ။အရှင်ဖျားသင်္ကန်းဝင့်နေတာဘာရည်ရွယ်ချက်နဲ့ဝင့်နေတာလဲဖေယ။အဲ့လိုမျိုးတော့ဘုန်းကြီးကမိထက်ရဲ့ငါသင်္ကန်းဝင့်နေတာနိဗ္ဗာန်လိုချင်လို့ပေါ့။အရှင်ဖျားနိဗ္ဗာန်လိုချင်ရင်ငါ့ကိုမချစ်ပါနဲ့။အဲ့လိုပြောပြီးတော့မိထက်ကဆောင်းကြီးပွေပိုက်ပြီးတော့ခြာကနေကြောင်းဘောကနေပြေးဆင်းသွားတယ်။နိဗ္ဗာန်လူချင်းရင်ပါတဲ့လို့နိဗ္ဗာန်လူချင်းရင်ငါ့ကိုမချစ်ပါနဲ့ခတ်တုတ်တုတ်ပြောပြီးတော့ ပြည့်စင်သွားပါလေ။ကျောင်းမှာဘုန်းကြီးတပါးလည်းခေါင်းကုပ်ပြီးတော့ကျန်နေခဲ့။ဒီကောင်မလေးဒီစကားဘာလို့များပြောတာပါလေ။ငါလည်းသူ့ကိုချစ်တယ်လို့တခါမှမပြောမိပါဘူး။ချစ်တဲ့သဘောတယောက်တည်းအပြောဆိုတခါမှမပြောမိပါဘူး။ချစ်တဲ့သဘောတယောက်တည်းအပြုမှုမျိုးလည်းတခါမှမပြုမှုမိပါဘူး။ချစ်တဲ့အရေးအကြောင်းငါတခါမှမပြမိပါဘူး။ဘာလို့များငါ့ကိုမချစ်ပါနဲ့လို့ပြောရတာပါလေ။ငါကမချစ်ပါနဲ့ဆိုတဲ့စကားလေးလည်းပြောပြီးတော့ရောကျောင်းပေါ်ကကျောင်းထိုင်ဘုန်းကြီးစားလို့မဝင်အိတ်လို့မပြောဖြစ်သွားတယ်။နိဗ္ဗာန်လိုချင်ရင်ငါကမချစ်ပါနဲ့ဆိုတဲ့စကားလေးကသူ့စိတ်အဆင်ကိုလွှမ်းမိုးသွားပါတယ်။ဒါနဲ့စားလို့မဝင်အိတ်လို့မပြောနဲ့ဆိုတော့ရဲ့နေနေကြလာတော့ပိန်ချုံလာတာပေါ့။အဲ့ဒါနဲ့ကျောင်းမှာရှိတဲ့ကပ္ပိယကြီးကမြည်တယ်အရှင်ဖျားစားမဝင်အိတ်မပြောနဲ့ဘလို့ဖြစ်တာလဲဖျား။မပြောချင်ပါဘူးကပ္ပိယကြီးရဲ့မိထက်ပေါ့။ရှင်ဖျားကိုမိထက်ကဘာတွေလှုပ်လို့တော့ဘာမှတော့မလုပ်ပါဘူးမိထက်ကစကားတစ်ခုပြောသွားတယ်နိဗ္ဗာန်လူချင်းရင်ငါ့ကိုမချစ်ပါနဲ့လို့ပြောသွားတယ်ငါလည်းသူ့ကိုချစ်တဲ့အရေးအယံတစ်ခါမှမပြခဲ့မိပါဘူးကပ္ပိယကြီးရဲ့အဲ့ဒီတွင်ငါအုံနောက်စားပြီးတော့စားမဝင်အိမ်မပြောဖြစ်နေတာပါဒါဆိုဒီကိစ္စတပည့်တော်စုံစမ်းမယ်ဖရာဆိုပြီးတော့ကပ္ပိယကြီးကအကြောင်းတကားကြီးကိုမေးတယ်အကြောင်းတကားကြီးကလည်းသူကိုယ်တိုင်မမေးဘဲနဲ့အကြောင်းအမကြီးကိုတဆင့်မေးခိုင်းတယ်နေတော့မိမချင်းတူတူတိတ်တိတ်ကြိတ်ပြီးတော့မေးစမ်းပါဦးအဲ့ဒါနဲ့ကျောင်းမကြီးကတူတူတိတ်တိတ်ကြိတ်ပြီးတော့မေးတယ်လာပါဦးမိထက်ဤဖုန်းကြီးကိုသွားပြီးတော့နိဗ္ဗာန်လူချင်းငါ့ကိုမချစ်ပါနဲ့လို့ပြောခဲ့တယ်ဆိုဟုတ်တယ်အမေရဲ့ဤဘာလို့အဲ့လိုသွားပြောရတာတော့ဖုန်းကြီးကညို့ချစ်တယ်လို့ဘယ်တော့မှပြောဘူးလို့တော့မပြောဘူးပါဘူးအမေရဲ့တမီဖုန်းကြီးကိုတရားဟောတရားပြလုပ်ခဲ့တာပါဟဲ့ကောင်မလေးပေါ့ပေါ့ရှာရှာဘုန်းကြီးရတာညီတရားဟောရမှာညီကဘုန်းကြီးတရားပြန်ဟောခဲ့ရတယ်လို့မိုးကြိုးတွေပါပြီးပြင့်နေပါဦးမယ်မဟုတ်ဘူးလေအမေရဲ့ဒီကြောင်ဘသူကြောင်တော့ပြောတော့လဲငါကြောင်ဒီတင်ငန်းဘသူတင်ငန်းတော့ပြောတော့လဲငါတင်ငန်းဒီတပိတ်ဘသူတပိတ်တော့ပြောတော့လဲငါတပိတ်ဒီဗီဒီယိုဒီစာအုပ်ဒီဘသူဗီဒီယိုဘသူစာအုပ်လဲပြီးတော့လဲငါဗီဒီယိုငါစာအုပ်ဒီရေကန်ဒီတစ်ပင်နေဘသူရေကန်ဘသူတစ်ပင်လဲပြီးတော့လေငါရေကန်ငါတစ်ပင်လို့ပဲဖြည့်ဆူနေပါတယ်ဘယ်ပစ္စည်းကိုပဲမေးမေးငါပစ္စည်းဘယ်ဥစ္စာကိုပဲမေးမေးငါဥစ္စာလူကြီးပဲဖြည့်နေလို့နိဗ္ဗာန်ကိုလိုချင်နေဆိုရင်တော့ငါပစ္စည်းငါဥစ္စာဆိုတဲ့အစွဲတွေကိုပယ်တတ်ရမယ်ငါပစ္စည်းငါဥစ္စာဆိုတဲ့အစွဲတွေကိုကျွတ်အောင်ကျူစာအထုတ်ပါဆိုတဲ့အဓိပ္ပာယ်နဲ့တမိတရားပြခဲ့တာပါအဲ့တော့မှကျောင်းမကြီးလည်းသဘောပေါက်တဆင့်ပြန်ပြောလို့ကျောင်းလူကကြီးလည်းသဘောပေါက်တဆင့်ပြန်ပြောလို့ကပ္ပိယကြီးလည်းသဘောပေါက်တဆင့်ပြန်ပြောလို့ကျောင်းဖုန်းကြီးလည်းပဲသဘောပေါက်သွားပါတယ်အဲ့ဒီတော့မှဩမိထက်ပြောတာလည်းဟုတ်သားပဲဆိုပြီးတော့ကျောင်းဖုန်းကြီးကလည်းတရားအတိတူသွားပါတယ်ဒါဆိုရင်ဒီနေ့ဟောမယ့်ငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားရရဲ့အထိပ္ပယ်ကပါတယ်တော့ငါကိုမချစ်ပါနဲ့ဆိုတာဘာကိုပြောတာတော့ခုနပြောတဲ့ထဲမှာပါသွားပြီလေငါပစ္စည်းငါဥစ္စာဆိုရဲအစွဲတွေပယ်တတ်နိုင်အောင်ကြိုးစားရမယ်ဒီလိုဆိုလို့လည်းနော်ငါကိုမချစ်ပါနဲ့ဆိုတဲ့နေရာမှာလူတယောက်ယောက်ကိုယဉ်ညွတ်ပြီးတော့ငါကိုလို့ပြောတာမဟုတ်ဘူးကိုရင်ဘက်ကလေးကိုပုတ်ပြပြီးတော့ငါကိုမချစ်ပါနဲ့လို့ဒီလိုပြောတာမဟုတ်ဘူးနော်ငါပစ္စည်းငါဥစ္စာဆိုတဲ့ဒီလိုအစွဲဥစ္စာတို့ပစ္စည်းတို့ဆိုတာလေးကိုဖြုတ်ထားလိုက်ပြီးတော့ငါအစွဲပေါ့အဲ့ဒီငါအစွဲလေးကိုဖြုတ်လိုက်ပါလို့ဆိုလိုပါတယ်သဘောပေါက်ပါတယ်နော်ဥစဉ်တို့ကဒီအဆုံးမလေးကိုသိပ်ပြီးတော့သဘောကျပါတယ်သဘောကျလို့လည်းပဲဥစဉ်တို့ပြန်ပြီးတော့ဟောပြတာပါပဲရှေ့ဆက်ပြီးတော့ရှင်းပြเสียမလိုတော့လောက်အောင်ကိုရှင်းပြသားပါနော်ဒါကြောင့်ဆိုလိုက်ပါနိဗ္ဗာန်မဲ့ဖို့ဆိုင်ရောက်လို့ငါကိုမချစ်နဲ့နိဗ္ဗာန်မဲ့ဖို့ဆိုင်ရောက်လို့ငါကိုမချစ်နဲ့ဆိုလိုက်အဖို့နိဗ္ဗာန်ကိုရကျင်နေဆိုရင်ငါ့ကိုမချစ်ပါနဲ့ငါ့ကိုချစ်နေတဲ့စိတ်ကလေးကို ပယ်တတ်လိုက်ပါငါကိုမချစ်ပါနဲ့လို့ဆိုလိုက်ရင်ငါကိုမချစ်ပါနဲ့ဆိုတဲ့အဓိပ္ပာယ်လည်းပဲတက်ရောက်ပြီးသားဖြစ်ပါတယ်ငါဆိုတဲ့စလုံးကိုရေးတော့ဘယ်လိုရေးရမလို့ငါရေးချင်ကအောက်ကမြင်ငါငါရေးချင်ငါဆိုတာမရှိပဲနဲ့ငါဆိုတာရှိနိုင်ပါမလားမရှိနိုင်ဘူးဒါကြောင့်ငါကိုမချစ်ပါနဲ့လို့ဆိုလိုက်ရင်ငါကိုမချစ်ပါနဲ့ဆိုတဲ့အဓိပ္ပာယ်လည်းပဲပြောပြီးသားဖြစ်သွားပါတယ်ငါဆိုတဲ့အစွဲကိုလည်းပယ်ဖြုတ်လိုက်ပါလို့ဆိုလိုပါတယ်ငါဆိုတဲ့အစွဲကိုပါဠိလိုလေးနဲ့တွဲပြောမယ်ဆိုဘယ်လိုပြောမလဲဒိဋ္ဌိစွဲလို့ပြောရမှာပေါ့နော်တကယ်ထင်ရှားရှိတာကရုပ်တရားနံတရားတွေပဲရှိပါတယ်ထင်ရှားရှိတဲ့ယုတ်တရားနံတရားတွေကိုပါဠိလိုတက်ကာယလို့ခေါ်ပါတယ်။တဆိုတာထင်ရှားရှိသောကာယဆိုတာယုတ်တရားနံတရားအပေါင်းယုတ်ကာယကြီးကိုပဲဆိုလိုတာမဟုတ်ပါဘူး။တဆိုတာထင်ရှားရှိသောကာယဆိုတာယုတ်နံအပေါင်းထင်ရှားရှိတဲ့ယုတ်နံအပေါင်းမှာထင်ရှားမရှိတဲ့ငါကိုဆွဲထားတဲ့အယူအဆအမြင်မှုလို့တက်ကာယဒိဋ္ဌိလို့ခေါ်ပါတယ်တက္ကရာအပေါ်မှာဆွေးနေတဲ့ဒိဋ္ဌိမူလို့တက္ကရာဒိဋ္ဌိတဏှာဖြင့်လည်းပဲတကယ်ထင်ရှားရှိတဲ့ယုတ်တရားနံတရားတို့ရဲ့အပေါ်မှာတကယ်ထင်ရှားမရှိတဲ့အတ္တလို့ဆွေးထားတာမူလို့အတ္တဒိဋ္ဌိလို့လည်းခေါ်ပါတယ်ငါဆိုတာကိုပါဠိလိုပြောတော့အတ္တပေါ့နော်အတ္တရှိတယ်လို့ယူဆထားတဲ့ဒိဋ္ဌိမူအတ္တဒိဋ္ဌိအတ္တဒိဋ္ဌိဓမ္မတို့ရဲ့အယူဆကဟောဒီခန္ဓာကိုယ်ကြီးထဲမှာအတ္တကံဝိညာဉ်ကံသိကြကံအတ္တကံကြီးရှိတယ်လို့ယူဆကြပါတယ်ဒီခန္ဓာကိုယ်ကြီးသွားလာလှုပ်ရှားနေတာအဲ့ဒီအတ္တကံဝိညာဉ်ကံအတ္တကံကြီးကစေခိုင်းနေလို့သွားနေတာတန်းလျှောက်နေတာလေအတ္တကံဝိညာဉ်ကံကြီးကလျှောက်ခိုင်းလို့လျှောက်နေရတာထိုင်တာလည်းပဲအတ္တကံဝိညာဉ်ကံကြီးကထိုင်ခိုင်းလို့ထိုင်နေရတာမတက်ရက်နေတာလည်းပဲအတ္တကံဝိညာဉ်ကံကြီးကရက်ခိုင်းလို့ရက်နေရတာလျောင်းနေတော့လေအတ္တကံဝိညာဉ်ကံလေးကပဲလျောင်းခိုင်းလို့လျောင်းနေရတာကွေတာဆန္နာစာရာတောက်တာရီချိုးတာအကုန်လုံးပေါ့လေခန္ဓာကိုယ်ကြီးရဲ့ပြုမှုလှုပ်ရှားမှုမှန်သမျှဟာအတ္တကံလေးရဲ့စေခိုင်းချက်ကြောင့်ပြုမှုလှုပ်ရှားနေရတာလို့ယူဆကြပါတယ်ကောင်းတဲ့အာယုန်လေးခံစားနေတာလေအတ္တကံဝိညာဉ်ကံလေးကခံစားနေတာမကောင်းတဲ့အာယုန်တွေကိုခံစားနေတာလည်းပဲအတ္တကံဝိညာဉ်ကံအတ္တကံလေးကခံစားနေတာအကောင်းအဆိုးအာယုန်အမျိုးမျိုးကိုခံစားနေတာလည်းဒီခန္ဓာကိုယ်ကြီးအတွင်းထဲမှာရှိတဲ့အတ္တကံဝိညာဉ်ကံလေးအတ္တကံလေးကခံစားနေတာလို့ယူဆကြပါတယ်ဒီခန္ဓာကိုယ်ကြီးရဲ့အရှင်သခင်ဟာအတ္တကံလေးပဲလို့ယူဆကြပါတယ်ဒီဘဝဒီခန္ဓာသေသွားလို့ရှိရင်ရုပ်ခန္ဓာကိုယ်ကြီးကသာသေသွားတာခန္ဓာကိုယ်အတွင်းကဝิญဉဉ်ကလေးအတ္တကောင်လေးလိပ်ပြကောင်လေးကတော့မသေးဘူးနောက်ဘဝနောက်ခန္ဓာတွေကိုကူးပြောင်းပြီးတော့သွားတယ်ခန္ဓာအိမ်အဟောင်းကိုစွန့်ပြီးတော့ခန္ဓာအိမ်အသစ်ကိုယူတယ်လို့ယူဆကြပါတယ်လူသေသွားလို့ရှိရင်ခန္ဓာကိုယ်ကြီးကသာသေသွားတာဝิญဉဉ်လေးကတော့မသေးဘူးဟိုဘက်ဘဝဟိုဘက်ခန္ဓာကိုကူးသွားတယ်လို့ယူဆကြပါတယ်အဲ့ဒါအတ္တဒိဋ္ဌိတမားတွေရဲ့လွဲမှားတဲ့အယူအဆဖြစ်ပါတယ်ငါကိုမချစ်ပါနဲ့ဆိုတာအဲ့ဒီငါဆွဲကိုဖြုတ်ရမယ်အတဲမှာအတ္တကံဝိညာဉ်ကံအတ္တကံလိပ်ပြကံလေးမရှိဘူးယုတ်တရားနံတရားပဲရှိတယ်ဆိုတော့အတိမျိုးဖြစ်အောင်ကြိုးစားအထောက်ရမယ်လို့ဆိုလိုပါတယ်အတ္တဆွဲကိုအများအဖြစ်တော့ငါဆွဲလို့ပဲပြောကြတာပေါ့လေအမှန်ကတော့ငါတခုတည်းမဟုတ်ဘူးငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တတ္တဝါရည်မြီတောတောင်ရွှေငွေဦးအိမ်ချမ်းမြေတရှိတမဲ့အရာအလုံးပါဝင်ပါတယ်ခုနငါသူတစ်ပါးယောက်ျားမိန်းမဆက်တဲ့နာမည်ဒီအလုံးဟာအတ္တရဲ့နာမည်ရင်းကြီးပါပဲအတ္တရဲ့ကိုယ်စလေအတ္တရဲ့ပရိယေနာမည်ရင်းကြီးပါပဲတချို့ကငါမဆွဲရဘူးဆိုတော့ကျွန်တော်တော့ဆွဲလို့ရသလားလို့ထင်တတ်ကြသေးတယ်နော်တခါတုန်းကဒကာကြီးတယောက်ရိတ်တာမှာတလစခန်းတလတရားစခန်းဝင်ပြီးတော့ပြန်ထွက်လာတော့အင်းရလို့ထမင်းစားခြင်းရောက်တဲ့အခါသူ့မိမကိုထမင်းခူးခိုင်းတဲ့အခါဘယ်လိုပြောလဲဆိုတော့ မိမကြီးကျွန်တော်ထမင်းစားတော့မယ်အဲ့တော့မိမကမေးတယ်မောင်ခန္ဓာငါထမင်းစားမယ်ပဲပြောနေတာပါဘယ်နဲ့ကျွန်တော်ထမင်းစားမယ်လို့ပြောရတာတော့မဟုတ်ဘူးရိတ်တာကဘုန်းကြီးကတရားဟောလိုက်တယ်ငါဆိုတာမရှိဘူးတဲ့ဒါကြောင့်မလို့ဒီနေ့စပြီးငါလည်းမပြောတော့ဘူးကျွန်တော်လို့ပဲပြောတော့မယ်တဲ့အဲ့ဒါသူသားသမီးတွေကလည်းဖိနေမင်းနဲ့ပြောနေတော့ပြေးလိုက်ပြီးတော့ဖိကြီးပါရီဖြစ်နေတာတော့ဘာညာဆိုတော့ညီတို့လည်းပဲမှတ်ထားကြဒီနေ့စပြီးညီတို့အားလုံးနင်တို့အားလုံးငါသားသမီးတွေမဟုတ်တော့ဘူးအာဖိကြီးကလည်းဖိကြီးသားသမီးမဟုတ်လို့ဘသူသားသမီးဖြစ်ရမှာတော့မဟုတ်ဘူးဒီနေ့စပြီးတော့ကျွန်တော်သားသမီးတွေဖြစ်သွားပြီကဲ50သူ့ရဲ့50ဖြစ်ပုံအောင်အမှတ်သားလောက်ဘူးလားအမှတ်သားလောက်ပါပြီတယ်နော်ငါလို့မပြောဘဲနဲ့ကျွန်တော်လိုပဲပြောပြောကြုတ်လိုပဲပြောပြောငါဆွဲပါပဲငါဆိုတဲ့စလုံးလေးဓာတ်ကြိုက်သုံးမှငါဆွဲမဟုတ်ပါဘူးငါသူတစ်ပါးယောက်ျားမိန်းမပုဂ္ဂိုလ်တ attva ရည်မီတော်တောင်ရွှေဝေအိုးအိမ်ချမ်းမြေအကုန်လုံးအဲ့ဒီပညာတွေနဲ့သိထားတာမှန်တယ်များငါဆွဲပါပဲအဲ့ဒီငါဆွဲကိုဘာဆွဲလို့ခေါ်လဲဒိဋ္ဌိဆွဲအဲ့ဒီငါဆိုတဲ့ဒိဋ္ဌိဆွဲကိုအခြေခံပြီးတော့ငါဥစ္စာဆိုတဲ့တဏှာဆွဲဖြစ်လာပါတယ်ကိုကိုကိုလည်းငါရှိတယ်လို့ယူဆတယ်။ကျန်တဲ့ယောက်ျားမိန်းမအဖေအမေသားသမီးမိတ်ဆွေအပေါင်းအသင်းရွှေငွေအိုးအိမ်ချမ်းမြေအဲ့ဒါတွေကိုလည်းပဲတကယ်ရှိယုံနံကိုမမြင်မဲနဲ့တကယ်မရှိတဲ့အဲ့ဒီပညာတွေကိုကြီးပဲမြင်နေတဲ့အခါကျတော့ငါသားငါသမီးငါအိမ်ငါချမ်းငါရွှေငါငွေဆိုတဲ့ငါပစ္စည်းငါဥစ္စာလို့သိမ့်ပိုက်တဲ့တဏှာလေးလည်းဖြစ်ပေါ်လာပါလေ။ငါဆိုတဲ့အစွဲကြောင့်ငါဥစ္စာဆိုတဲ့အစွဲဖြစ်ပေါ်လာတာပါ။ငါဥစ္စာဆိုတဲ့အစွဲဖြစ်ပေါ်လာပြီဆိုတော့ငါမရွှေငွေအိုးအိမ်ချမ်းမြေတွေအများကြီးရှိတယ်။ငါမသားသမီးတွေရှိတယ်။ငါမချစ်သူခင်သူတွေဝိုင်းဝိုင်းလဲနေတယ်။ငါမသက်ရှိသမဲ့တွေအများကြီးပိုင်ဆိုင်နေဆိုပြီးတော့မာနလည်းပဲဖြစ်ပေါ်လာတယ်။ငါမငါဆိုတဲ့မာနငါကွဆိုတဲ့မာနလည်းပဲဖြစ်ပေါ်လာပါတယ်။ငါဥစ္စာဆိုတဲ့တဏှာဆွဲကိုအကြောင်းပြုပြီးတော့ငါမှငါဆိုတဲ့မာနဆွဲဖြစ်ပေါ်လာပါတယ်ငါရဲ့ငါဥစ္စာရဲ့ငါမှငါရဲ့အဲ့ဒီအစဉ်အတိုင်းပြောမယ်ဆိုရင်တော့ဆွဲသုံးမျိုးကပါတယ်လို့ဒိဋ္ဌိဆွဲပြီးတော့တဏှာဆွဲပြီးတော့မာနဆွဲတရားနာပိဋကများရဲ့ဖြည့်ပြတဲ့အတန်ဥစဉ်တော့မကြားရဘူးเนาะအတန်ပဲတိုးလို့လားဝေးပဲနေလို့လားတော့မပြောတတ်ဘူးအဲ့တော့ငါရဲ့ငါဥစ္စာရဲ့ငါမငါရဲ့သုံးခုကိုအစဉ်တိုင်းပြောလို့ရှိရင်တော့ဒိဋ္ဌိတဏှာမာနဓာမြဖြားခံရကနေစလိုက်တာပေါ့အားလုံးရဲ့မြဖြားခံရကဒိဋ္ဌိပါပဲဒါကြောင့်ကျေးဇူးတော်ရှင်မဟုတ်ဘုရားတော်ဖျားကြီးကတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေကိုတရားအာမထုတ်ခြင်းတုတ္တမယအသိဉာဏ်နဲ့ဘာဖြုတ်ဖို့ခေါ်လဲဒိဋ္ဌိဖြုတ်ပါအသိလေးနဲ့ဖြုတ်ဖို့ပြောတာပါနော်တကယ်ပြုတ်တာကတော့သောတာပန်ဖြစ်မှာပြုတ်မှာပေါ့အဲ့ဒါကိလေသာတွေအားလုံးကုသိုလ်ကံအကုသိုလ်ကံတွေအားလုံးဟာလေဒီဒိဋ္ဌိကိုအခြေခံပြီးတော့ဖြစ်ကြတာကြီးပါပဲအဲ့ဒါဒိဋ္ဌိတဏှာမာနကိုအများပြောနေကြအတွဲနဲ့ပြောရင်တော့ဘယ်လိုပြောမလဲတဏှာမာနဒိဋ္ဌိအဲ့ဒီတဏှာမာနဒိဋ္ဌိ၃မျိုးကိုဘာလို့ခေါ်တော့တဏှာမာနဒိဋ္ဌိကိုဘာတရားလို့ခေါ်တော့ပပင်္စတရားလို့ခေါ်ပါတယ်နော်ပပင်္စတရား၃ပါးဆိုတာကြားဘူးကြမှာပါပပင်္စဆိုတာချဲ့ထွင်တဲ့တရားပါပဲအပြည့်စုံပြောလိုက်လို့ရှိရင်တော့တန်တရားဝိစင်းရဲ့ကိုချဲ့ထွင်တတ်တဲ့တရားတန်တရားနေချဲ့တရားပေါ့တဏ္ဍမာနဒိဋ္ဌိ၃ပါးကိုမြတ်စွာဘုရားရှင်ကပပင်္စတရားတန်တရားနေချဲ့တရားဒီတဏ္ဍမာနဒိဋ္ဌိ၃ပါးသာရှိနေမယ်ဆိုရင်ဘဝခန္ဓာအတ္တတွေထက်ထပ်ပြီးတော့ဖြစ်ရမယ်။တဏှာဝိစင်းရကနေမလွတ်မြောက်နိုင်ဘူး။ဘဝတွေတစ်ခုပြီးတစ်ခုရရနေတယ်ဆိုတာဒီတဏှာမာနဒိဋ္ဌိ၃ပါးကြောင့်ရနေတာဖြစ်ပါတယ်။ဒါကြောင့်မြတ်စွာဘုရားရှင်ကတဏှာမာနဒိဋ္ဌိ၃ပါးကိုဘာတရားလို့ခေါ်လဲ။ပပင်္စတရား၃ပါးဆိုပြီးတော့မိန့်ကြားတော်မူထားပါတယ်။အဲ့ဒီပပင်္စတရား၃ပါးလို့ပယ်တတ်ရမယ်လို့ဆိုလိုပါတယ်နော်။ငါကိုမချစ်ပါနဲ့လို့ဆိုလိုက်တော့တဏှာတစ်ခုတည်းကိုပယ်ရမယ်လို့ဆိုလိုတာမဟုတ်ဘူးငါအဆွဲရဲ့အကြောင်းရင်းဖြစ်တဲ့ငါအဆွဲကိုလည်းပယ်ရမယ်ငါအဆွဲကြောင့်ဖြစ်ပေါ်လာတဲ့ငါမှငါဆိုတဲ့အဆွဲကိုလည်းပယ်တတ်ရမယ်ဒီလိုအဓိပ္ပာယ်ရပါတယ်အဲ့ဒီသုံးပါးကလည်းဘယ်ချိန်မှအပြည့်စုံပယ်နိုင်လဲဆိုတော့ အရဟတမေဉာဏ်ကိုရမှအပြည့်ဆုံးပဲနိုင်ပါလေပုထုဇဉ်ဘဝနဲ့ဆိုရင်တော့ဝိပဿနာဉာဏ်ဖြစ်နေတဲ့အခိုက်အတန့်လေးမှာတည်ငါတခဏအဖြစ်တော့ပယ်နိုင်တာပေါ့ငါဆိုတဲ့ဒိဋ္ဌိအစွဲကိုသောတာပတ္တိမဂ်ကိုရလို့သောတာပန်ဖြစ်မှပယ်တတ်နိုင်ပါလေငါဥစ္စာဆိုတဲ့အစွဲကိုတော့တက္ကဋာကံပုဂ္ဂိုလ်ကလူချမ်းသာနတ်ချမ်းသာဆိုတဲ့ကာမဂုဏ်အာယုန်တွေအပေါ်မှာငါဥစ္စာလို့ဆွဲထားတဲ့တဏှာကိုအာနယ်အောင်ပဲလုပ်နိုင်ပါသေးတယ်မပယ်တတ်နိုင်သေးပါဘူးအနာဂံဖြစ်သွားပြီအနာဂါမိမဉ္ဇဉ်ကိုရသွားပြီဆိုရင်တော့အဲ့ဒီလူချမ်းသာနတ်ချမ်းသာဆိုတဲ့ကာမဂုဏ်အာယုန်တွေကိုငါဥစ္စာလို့သိမ့်ပိုက်တဲ့တဏှာကိုအကျင့်မဲ့ပယ်တတ်နိုင်ပါပြီဒါပေမဲ့ဗြဟ္မာဘုံဗြဟ္မာဘဝဗြဟ္မာချမ်းသာကိုတက်မဲ့တဲ့ဗြဟ္မာချမ်းသာကိုငါဥစ္စာလို့သိမ့်ပိုက်တဲ့တဏှာကိုတော့အနာဂံပုဂ္ဂိုလ်ကမပယ်တတ်နိုင်သေးပါဘူးဆိုလိုတာကတော့အနာဂံပုဂ္ဂိုလ်ဟာဗြဟ္မာပြည်ဗြဟ္မာဘဝဗြဟ္မာချမ်းသာအပေါ်မှာတက်မဲ့တဲ့တဏှာရှိသေးတယ်လို့ဆိုလိုပါတယ်ဒါကြောင့်လဲအနာဂံนี่ဆုတည်သွားလို့ရှိရင်ဗြဟ္မာပြည်ရောက်သွားကြတာပေါ့အဲ့ဒီဗြဟ္မာပြည်ဗြဟ္မာဘဝကိုငါဥစ္စာလို့ဆွဲတဲ့တဏှာကိုတော့အရဟတမေယမပယ်တတ်နိုင်ပါတယ်ငါမှငါဆိုတဲ့မာနဆွဲကူလည်းပဲအရဟတမတ်ကိုရမှအကျင့်မဲ့ပယ်တတ်နိုင်ပါလေဒီတော့ဒီငါကမရှိပါနဲ့ဆိုတာဒီအဆွဲသုံးမျိုးလုံးကိုအရဟတမတ်နဲ့ပယ်နိုင်တဲ့အထိကြိုးစားအထုပါယဟနာဖြစ်အောင်အထုပါလို့ဆိုလိုတာပါပဲအရဟတမတ်အရဟတဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပြီဆိုမှနိဗ္ဗာန်ချမ်းသာကိုအပြီးအပိုင်ရတာပါတော်တမန်လောက်ပဲဖြစ်သေးတယ်ဆိုရင်တော့နိဗ္ဗာန်ကိုအပြီးပိုင်မရသေးဘူးပေါ့ဦးဇင်းတို့ငငယ်တုန်းကကြောင်းပေါင်းစုံအာကစားပြိုင်ပွဲတွေလုပ်ကြပြီဆိုရင်ဘောလုံးပွဲဆိုပါတော့ဘောလုံးပွဲကိုကြောင်းကနိုင်တယ်ဆိုရင်ပထမရသွားတယ်ဆိုရင်ဒိုင်းစီကြီးရလာတယ်ဒါပေမဲ့အပိုင်မရသေးဘူးကြောင်းမှာဒီတိုင်းပဲတင်ထားရနောက်နှစ်မှာတခြားကြောင်းကပထမရသွားတယ်ဆိုရင်အဲ့ဒီဒိုင်းစီကြီးပြန်ပေးလိုက်ရတယ်တကယ်လို့လေးနှစ်ဇတိုက်ပထမကြီးပဲရတယ်ဆိုရင်တော့အဲ့ဒီဒိုင်းဆူကြီးကိုကိုเจ้าမှာအပိုင်သိမ့်ထားလို့ရပါပြီ။ဘယ်เจ้าကမှပေးစရာမလိုတော့ပါဘူး။နောက်နေ့နောက်နေ့တွေမှာကိုကပထမမရဘူးဆိုလေဒိုင်းဆူအစ်စ်လုပ်ပြီးတော့အဲ့ဒီဒိုင်းဆူကိုအနိုင်ရတဲ့အကြောင်းပေးလိုက်ရုံပါပဲ။အဲ့တော့လေးနှစ်ဇတိုက်ဒိုင်းဆူကြီးကိုရမှဒိုင်းဆူကြီးအပိုင်ရပါတယ်။အဲ့ဒီလိုပါပဲနိဗ္ဗာန်ချမ်းသာကိုသောတာပတ္တိမဲ့နဲ့ရယုံနဲ့အပိုင်မရသေးဘူးတက္ကရာဂံမိနဲ့ရယုံနဲ့လည်းအပိုင်မရသေးဘူးအနာဂါမိမဲ့နဲ့ရယုံနဲ့လည်းအပိုင်မရသေးဘူးအရဟတမဲ့နဲ့ရမှအပိုင်ရပါတယ်မဲ40ဖို40နဲ့၄ချိန်ဇက်တိုက်ရမှအဲ့ဒီနိဗ္ဗာန်ချမ်းသာကိုအပြီးအပိုင်ရသွားပါတယ်ပြန်ပေးစရာမလိုတော့ဘူးအဲ့တော့သောတာပန်တက္ကရာဂံအနာဂံကတော့ပြန်ပေးရအောင်လေပြန်ပေးရအောင်မယ်ဆိုတာကတင်စားပြီးတော့ပြောတာကိုရထားတဲ့နိဗ္ဗာန်ပျောက်သွားတယ်လို့ဆိုလိုတာမဟုတ်ဘူးသောတာပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကသောတာပန်ဖြစ်ကနေလျှော့ကြသွားလို့ဇံလျှော့တယ်ဆိုတဲ့ဇာကနဲ့ကပ်ပြီးပြောရင်မက်လျှော့သွားလို့ဖိုးလျှော့သွားလို့ပုထုဇဉ်ပြန်ဖြစ်သွားတယ်ဆိုတာမရှိပါဘူးတကယ်သောတာပန်အစ်စ်ဆိုရင်ပေါ့နော်သောတာပန်အတုသောတာပန်အင်ဆိုလို့ရှိရင်နော်တရားကြီးမုံတရားမှန်တဲ့တရားမှတ်ကြောင်နဲ့တင်ပြီးတော့စစ်ဆေးလိုက်လို့ရှိရင်ပုထုဇဉ်ပြန်ဖြစ်သွားတာတွေလည်းရှိမှာပေါ့နော်ဥစဉ်တို့နောင်တော်ကြီးဓမ္မတုတ္တအရှင်စေကိန်းသားပေါ့လေဒါကတော့နာမည်ကတော့မလို့သားလို့တကြိမ်ထုတ်ပြောရအဲ့တော့နောင်တော်ကြီးဓမ္မတုတ္တကသူဟောတဲ့တရားတစ်ခုမှပါဘူးတဲ့ဥစဉ်ကပုထုဇဉ်ကိုသောတာပန်ဖြစ်အောင်မဟောနိုင်ဘူးတဲ့သောတာပန်တွေကိုပဲပုထုဇဉ်ဖြစ်အောင်ဟောပေးနိုင်တယ်တဲ့ပုထုဇဉ်ကိုသောတာပန်ဖြစ်အောင်ဟောမပေးနိုင်ဘူးတဲ့သောတာပန်ကိုပဲဘာဖြစ်အောင်ဟောပေးမလဲလို့ပုထုဇဉ်ဖြစ်အောင်ဟောပေးမယ်ဒါကသောတာပန်အစ်စ်ကိုတော့ပုထုဇဉ်ဖြစ်အောင်ဟောလို့မရတော့ဘူးနော်သောတာပန်အတုတွေကိုရည်ရွယ်ပြီးတော့ပြောတာပါကိုသောတာပန်မဖြစ်သေးပဲနဲ့သောတာပန်ဖြစ်တယ်လို့ထင်နေတဲ့ပုဂ္ဂိုလ်တွေထင်ယုံမကဘဲနဲ့နှုတ်ကပါထုတ်ဖို့ကြွားဝါပြီးတော့ပြောဆိုတဲ့ပုဂ္ဂိုလ်တွေကိုအော်ငါသောတာပန်မဖြစ်သေးပါလားဒီအင်္ဂါကျက်နဲ့တိုက်ကြည့်လိုက်တော့လေအော်ငါပုထုဇဉ်ပဲရှိသေးတယ်ဒီအရေးသွေးလေးနဲ့မှတ်ကြောက်တင်ကြည့်လိုက်တော့လေအော်ငါပုထုဇဉ်ပဲရှိသေးတယ်ဆိုတာသိသွားအောင်ပုထုဇဉ်ဆိုတာဘယ်လိုသောတာပန်ဆိုတာဘယ်လိုအဲ့ဒီလိုအရေးသွေးတွေကိုခွဲခြမ်းစိတ်ဖြာပြီးတော့ဟောနိုင်တယ်လို့ဆိုလိုတာပါနော်ပြရနာနာကြီးကလည်းပြောသေးတယ်သူဟောလိုက်လို့သောတာပန်ကနေပုထုဇဉ်ဖြစ်သွားတယ်ယူပြီးမနေတော့ဘူးတဲ့ဒါတကယ်သောတာပန်အစ်စ်မဖြစ်လို့ပေါ့နော် အဲ့တော့အဲ့ဒီလိုသောတာပန်အစ်စ်ကသောတာပတိမဲ့လျှော့သွားတယ်သောတာပတိဖို့လျှော့ကြသွားတယ်လို့မရှိပါဘူးဒါပေမဲ့သောတာပန်ပုဂ္ဂိုလ်တည်သွားလို့ရှိရင်သုတိစိတ်ကြပြီးတဲ့နဲ့တတိုင်းနဲ့အသင်္ခတနိဗ္ဗာန်ချမ်းသာကိုတိုင်ခနဲ့ရောက်သွားတယ်ဆိုတာမရှိပါဘူးတက္ကရာဂံပုဂ္ဂိုလ်တည်သွားလို့ရှိရင်လေနိဗ္ဗာန်ကိုတိုင်ခနဲ့ရောက်မသွားသေးဘူးအနာဂံပုဂ္ဂိုလ်တည်လို့ရှိရင်လည်းနိဗ္ဗာန်ကိုတိုင်ခနဲ့ရောက်မသွားသေးဘူးလူဘဝနတ်ဘဝဗြဟ္မာဘဝစတဲ့ဘဝတစ်ခုခုကိုရောက်ရအောင်မယ်ယဟန္တာပုဂ္ဂိုလ်သုတေသွားပြီဆိုရင်တော့ပရိနိဗ္ဗာန်သုတိစိတ်ကြာတာနဲ့တပြိုင်နက်အသင်္ကတနိဗ္ဗာန်ကိုချက်ချင်းပဲရောက်သွားပါတယ်အဲ့ဒီနိဗ္ဗာန်ကနေပြီးတော့ဟောရီတန်တရားဝိစင်ရဲ့ကိုဘယ်တော့မှပြန်မလာတော့ပါဘူးယဟန္တာရှင်မြတ်မျက်မှောက်ပြုသွားတဲ့အဲ့ဒီနိဗ္ဗာန်ချမ်းသာကြီးကလည်းဘဒောဆိုဘဒောမှမပျက်စီးတော့ပါဘူးထာဝရတည်မြဲသွားပါပြီနိဗ္ဗာန်ဆိုတဲ့ဒိုင်းစုကြီးကိုအပြီးအပိုင်ရရှိသွားပါပြီအဲ့ဒီလိုနိဗ္ဗာန်ဆိုတဲ့ဒိုင်းစုကြီးကိုအပြီးအပိုင်ရရှိသွားတာဘာကြောင့်လဲဆိုရင်ငါ့ကိုမချစ်လို့ငါ့ကိုချစ်တဲ့စိတ်ကိုပယ်တတ်နိုင်လို့ဒါကြောင့်ပြန်ဆိုလိုက်ပါဗါတဲ့တော့နာရင်မမေ့ပါဘူးတဲ့ဆောင်းပုတ်လေးလေကဲဆိုလိုက်ပါတော့နိဗ္ဗာန်မဲ့ဖို့ဆိုင်ရောက်လို့ငါ့ကိုမချစ်နဲ့နိဗ္ဗာန်မဲ့ဖို့ဆက်ရောက်လို့ရင်ငါ့ကိုမချစ်ပါနဲ့ဆိုတဲ့အဆုံးအမဟာမြတ်စွာဘုရားရှင်ရဲ့အဆုံးအမနဲ့လည်းတထက်ထဲကြပါလေ။ငါပစ္စည်းငါဥစ္စာလို့မဆွဲပါနဲ့လို့အဖြောင်ပြောလိုက်လို့ရှိရင်စိတ်ဝင်စားမှုအားနေတတ်ပါလေ။နိဗ္ဗာန်လို့ရင်ငါ့ကိုမချစ်ပါနဲ့ဆိုတော့တင်စားပြီးတော့ပြောလိုက်တော့စိတ်ဝင်စားသွားတယ်။စိတ်ဝင်စားတဲ့အတွက်ကြောင့်လေနှလုံးသားထဲကိုနည်းနည်းရှိုင်းရှိုင်းထိုးဖောက်ပြီးတော့ဝင်ရောက်သွားပါလေ။ခုခေတ်စကားနဲ့ပြောလို့ရှိရင်တော့ဟတ်ထိသွားတာပေါ့နော်ဒါကြောင့်ငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားရက်ကိုဖော်ညွှန်းတဲ့ပါဠိတော်ဒီပိဋကတ်တော်မှာမြောက်များစွာရှိပါတယ်အဲဒီလိုမြောက်များစွာရှိတဲ့အထက်ကအဆုံးအမလေးတစ်ခုကိုအကြံဉာဏ်ဥစဉ်လို့ပြောပြခြင်းပါတယ်အကြံဉာဏ်ဆိုတာကနည်းနည်းလေးချဲ့တာပြောတာပေါ့သူအရှိတိုင်းပြောရင်တော့တစ်မိနစ်နဲ့ပြီးပါတယ်အဲ့ဒီအဆုံးမလေးဖြစ်ပေါ်လာပုံကတော့မြတ်စွာဘုရားရှင်လက်ထက်တုန်းကတာဝိထိမြို့မှာပင်ဆက်ကဒါယကာဆိုတဲ့ပုံနိုင်ကြီးတယောက်ရှိပါတယ်ဘယ်သူလဲလဲပင်ဆက်ကဒါယကာပင်စရဲ့အက္ခရဲ့ဒါယကာရဲ့သုံးပုဒ်ကိုပေါင်းထားတာပါမျက်စိထဲမှာမြင်မဲ့ထင်ပါတယ်စလုံးလေးနော်ပင်စဆိုတာ၅ခုအက္ခဆိုတာဥဥဖြာဖြာဒါယကာဆိုတာပေးလှူတတ်တာဥဥဖြာဖြာငါးမျိုးပေးလှူတတ်တဲ့ပုဂ္ဂိုလ်ဖြစ်လို့သူ့ကိုပင်ဆက်ကဒါယကာလို့ခေါ်ပါတယ်သူ့ရဲ့နာမည်ရင်းတစ်ခုခုတော့ရှိမှာပေါ့လေသူလုပ်တဲ့အလုပ်ကိုဂုံတင်တဲ့အနေနဲ့ပင်ဆက်ကဒါယကာလို့ပဲမှတ်တမ်းတင်ထားကြပါတယ်ဥဥဖြာဖြာငါးမျိုးကဘာတွေလဲဆိုရင်သူကလေယာဉ်လုပ်ငန်းနဲ့အတံပင်ဝန်းကြောင်လုပ်တဲ့ပုဂ္ဂိုလ်ဆိုတော့လေထဲမှာကောက်ပင်နေစပြီးတော့စိုက်တဲ့အချိန်ကျတော့လေဥအလှူဆိုပြီးတော့လှူတမ်းပါလေ။စပန်းနဲ့နေရင့်မဲ့လို့ရိတ်သိမ်းတဲ့အချိန်ကျတော့ကောက်ဥအလှူဆိုပြီးတော့လှူပါလေ။အဲ့ဒီစပားတွေကိုတလင်းထဲမှာချွေလှိနေပြီးလို့စပက်ကြီးတဲ့တွင်းပြီးတဲ့တွင်းတဲ့အချိန်ကျတော့ကြည်ဥအလှူဆိုပြီးတော့လှူပါလေ။ထမင်းချက်တဲ့အချိန်ကျတော့မိဘဘောကိုထမင်းအိုးတင်လိုက်တဲ့အချိန်ကျတော့အိုးဥအလှဆိုပြီးတော့လှူပါတယ်။အိုးဥအလှဘယ်လိုလှူသလဲဆိုတာတော့ပြမထားပါဘူး။တွေးကြည့်ရတာကတော့ထမင်းချက်ခံနီးအိုးရဲ့ဆန်ထဲတဲ့အခါကိုစားမဲ့ဆန်ထဲကနေပြီးတော့တချို့တစ်ဝက်ကိုလှူဖို့ဆိုပြီးတော့ဥဥဖြာဖြာဖဲ့ထားတယ်လို့ယူဆရတာပါပဲ။ဆိုတော့နှုတ်စီဘူးသုံးလုံးချက်မယ်ဆိုရင်နှုတ်စီဘူးတလုံးကိုတဆုပ်နှုံးနဲ့ဆန်လက်သုံးစုံဖယ်ပြီးတော့လှူဖို့ဆိုပြီးတော့တီးကြလေးခွဲထားလိုက်တယ်ဒါနာပုံ
ဒါနပုံးလို့နာမည်ပေးထားတဲ့ဆံပုံးလေးတွေကိုအဲ့ဒီဆံသုံးစုပ်ထည့်ပြီးတော့စုဆောင်းထားလိုက်တာပေါ့ပြီးတော့မှပြည့်စုံလာတဲ့အခါချက်ဖို့တန်ဃာတွေဖြူဖို့ပြည့်လာတဲ့အခါကျတော့ချက်ပြီးတော့လှူလိုက်တာပေါ့အဲ့တော့အိုးရဲရောက်ပြီးသားဆံတွေကသူ့ဖြားဖြားကိုဖယ်ထားပြီးတော့လှူတယ်ဆိုတဲ့အဓိပ္ပာယ်လည်းတက်ရောက်ပါတယ်နောက်တစ်ခုကမိဖို့ဘောကနေထမင်းကိုချပြီးတဲ့နောက်ကျက်ပြီးသားထမင်းတွေကဥဥဖြားဖြားလေးကိုခုခတ်ပြီးတော့လှူတယ်ဆိုတဲ့အဓိပ္ပာယ်လည်းပဲတက်ရောက်ပါတယ်တရားနာပိဋကပေါင်းသူတော်ကောင်းတို့အိမ်မှာလည်းပဲနေ့စဉ်ဒီလိုပဲလှူနေကြတာပါပဲကိုစားမဲ့ထမင်းဦးတွေကဥဥဖြားဖြားလေးခုခတ်ပြီးတော့အိမ်ရှိကြွာလာတဲ့တန်ဃာတော်တွေကိုတစွန်းတယောက်မှလောင်းလှကြတယ်အဲ့ဒါလေအူဦးအလှပါပဲနော်အဲ့ဒါကိုစားမဲ့ကိုစားဖို့ချက်တဲ့ထမင်းအတွက်ကိုစားဖို့ချက်တဲ့ဆန်တဲ့ကဦးဖြားဖြားလေးကိုဖဲ့ပြီးတော့လှတာလဲအင်မတန်မွန်မြတ်ပါတယ်ကိုစားမဲ့တက်ကရှော့စားပြီးလှတဲ့သဘောပေါ့ချက်ပြီးသားထမင်းတွေကဦးဖြားဖြားတစွန်းတယောက်မှကိုလှတာလဲပဲမွန်မြတ်ပါတယ်တန်ခါအများကြီးကိုလှရတာဆိုရင်တော့လေဒါသီးသန့်ချက်ရမှာပေါ့နော်တီးတန့်ချက်တဲ့အပြင်ကိုကိုစားမဲ့ထဲကလည်းရှော့ပြီးတော့ထပ်လှူပါကိုကဘလောက်ပဲတတ်နိုင်တတ်နိုင်ပေါ့နော်ဒါကအူအူအလှူအလှူ၅မျိုးမှောက်မှတ်မိရဲ့လားပထမဆုံးအလှူကလေဦးအလှူနောက်တစ်လူကကောက်ဦးအလှူနောက်တစ်ခုကကြည်ဦးအလှူနောက်တစ်ခုကအူအူအလှူနောက်တစ်ခုကတော့ခွက်ဦးအလှူတဲ့ထမင်းစားတော့မယ်ဆိုပြီးတော့ထမင်းပကံထဲကိုထမင်းခူးပြီးပြီဆိုလို့ရှိရင်ပကံထဲမှာခူးပြီးတာထမင်းထဲကဥဥဖြားဖြားလေးကိုလည်းအလှူကံပုပ်ကိုကိုလှူပြီးတော့မှစားပါတယ်ခုခေတ်စကားနဲ့ပြန်တော့ပကံဥအလှူပေါ့လေအဲ့တော့ခွက်ဥအလှူကိုစားဖို့ခူးထားတဲ့ထမင်းထဲကထမင်းကိုမစားခင်ပဝင်းညင်လှည့်ကြည့်လိုက်သေးတယ်အလှူကံပုပ်ကိုများရှိသလားအလူကံပုပ်ကိုရှိတယ်ဆိုရင်ကိုစားမဲ့ထမင်းပကံတွေကဥဥဖြားဖြားလေးကိုအရင်ဆုံးလှူလိုက်ပါတယ်လှူပြီးမှပဲသူစားပါတယ်တဲ့ဥဥဖြားဖြားမလှူဘဲနဲ့ဘတော်မှထမင်းမစားပါဘူးတဲ့အဲ့တော့ပိဿကဓာယကပုဏ္ဏကြီးရဲ့ဥဥဖြားဖြားအလှူ၅မျိုးကလည်းတရားနာပိဿနာအတူတူကျင့်သုံးဖို့မကောင်းဘူးလားကောင်းပါတယ်ရန်ကုန်ကပုပ်ကိုတွေဆိုတော့လေတော့မစိုက်ကြဘူးပေါ့လေစိုက်တယ်လို့လည်းရှိချင်းရှိမှပေါ့အဲ့တော့လဲမလဲဆိုင်တဲ့ပုဂ္ဂိုလ်ကလဲဥတို့ကောက်ဥတို့ကြည်ဥတို့လှူတယ်ကိုကလဲမဆိုင်ဘူးဆိုလို့ရှိရင်ကိုလှုပ်တဲ့အလုံးနဲ့လိုက်လျောညီထွေတဲ့အဥဥလှူလေးတွေလှူတန်းကြရမှာပေါ့စပါးတော့ဇေယောင်းတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လဲမနေ့ဆောဆောဆိုင်ဖွင့်ပြီဆိုတာနဲ့ဆိုင်ရှိအလူကံပုဂ္ဂိုလ်ရောက်လာတယ်ဆိုရင်ဝမ်းမြောက်ဝမ်းသာတရားတရားထက်တဲ့တန်တန်နဲ့လှူရမှာပေါ့ဇေဥမှမပေါက်သေးဘူးအလူကံကရောက်လာပြီအဲ့ဒီလိုဒေါသဖြစ်ဖို့တင့်တော်ပါမလားတချို့ကအဲ့ဒီလိုဖြစ်တယ်နော်ဈေးဥမှမပေါက်သေးဘူးလူကံကလာပြန်ပြီးကရော့စွမ်းမှာကရော့ပါသေးရဲ့အဲ့ဒီလိုပြောတတ်ကြတယ်မဟုတ်ဘူးဆိုင်ဖုံးမင်းကြီးလူကံပုဂ္ဂိုလ်ရောက်လာရဟန်းတန်ခါပဲရောက်ရောက်ဒီလိုက်ရှင်ပဲရောက်ရောက်လူဝေကြောင်းတောင်ရန်စားတဲ့ပုဂ္ဂိုလ်တွေပဲရောက်ရောက်ဘသူပဲရောက်လာရောက်လာအဲငါဆိုင်ဥလှလှအောင်မဲ့ဟဲ့ဆိုပြီးတော့ဝမ်းမြောက်ဝမ်းသာနဲ့လှအောင်မယ်နော်လက္ခဏာဝန်တန်းနေကြတော့ဘောကဘယ်လိုလှမလဲလာကဦးအလှူဆိုပြီးတော့လှူအားမှာပေါ့လာကဦးဆိုတာကအလौစဝင်လို့ပထမဆုံးရတဲ့လာကကူတာလာကဦးလို့ဆိုလိုတာမဟုတ်ပါဘူးလာစဉ်လာစဉ်လာကုံတိုင်းထုတ်လိုက်တဲ့လာကတွေကနေပြီးတော့ဦးဖြားဖြားလေးဖဲ့ပြီးတော့လှူတာကိုလှူတာကိုလည်းလာကဦးအလှူလို့ခေါ်နိုင်ပါတယ်လာကထုတ်တဲ့နေ့ကျတော့ဆိုတော့အမျိုးသမီးဝန်ထမ်းနေဆိုလို့ရှိရင်လာကထုတ်တဲ့နေ့မှာလာကထုတ်ထားတဲ့ပတ်စံလေးကင်ပြီးတော့ဘုန်းကြီးကျောင်းပြေးလာအထယ်ဆိုင်ပြေးလာတင်းကြီးစီပြေးလားဘုန်းကြီးကြောင့်ပြေးလားတင်းကြီးစီပြေးတဲ့လူကများမယ်ထင်တယ်နော်အဲ့တော့လာကလေးရလာပြီဆိုရင်ပထမဆုံးရတဲ့လာကမှမဟုတ်ဘူးလာစဉ်လာစဉ်ရတဲ့ကိုရတဲ့လာကလေးတွေကဘလောက်ကိုတော့ဖြင့်ဖရာကိုလူမယ်ဘလောက်ကိုတော့ဖြင့်တရားကိုလူမယ်ဘလောက်ကိုတော့ဖြင့်တန်ခါကိုလူမယ်ဘလောက်ကိုတော့ဖြင့်မိဘကိုလူမယ်ဘလောက်ကိုတော့ဖြင့်အကိုအမဦးကြီးဦးလေးဒေါ်ကြီးဒေါ်လေးစသည်အားဖြင့်ပေါ့လေအလေးမြတ်ပြုထိုက်တဲ့လူတဲ့လူထိုက်တဲ့ပုံကိုယ်တွေကိုလူမယ်လို့များနှလုံးသွင်းပြီးတော့ကိုစွမ်းနေတယ်လားလှူမယ်ဆိုရင်ဘလောက်မုံမြတ်ထားလဲတခါတည်းရန်ကိုကတက်နေလို့လှူတာမျိုးကဒါဆိုလိုတာမဟုတ်ဘူးနော်အဲ့လိုဥဥဖြားဖြားလေးတွေလှူရတာကလည်းအင်မတန်ကြည်နူးစရာကောင်းပါတယ်ဥဥဖြားဖြားလေးတွေလှူတော့အကျိုးပြီးတော့လေဥဥဖြားဖြားလေးတွေပြီးတာပေါ့ဒါကြောင့်လေသမားကလေဥဥအလှူတို့ဘာလို့လှူသလိုကိုကလည်းဆိုင်ဥဥအလှူတို့လာကဥဥအလှူတို့လှူတိုင်းရမှာပေါ့ တရကိုလုတ်တဲ့စီပွားရေးလုပ်ငန်းပေါ်မူတည်ပြီးတော့ညာနဲ့ချက်ထွင်ပြီးတော့သဘောပေါက်လိုက်ပါအလုတ်တစ်ခုလွတ်လိုက်လို့စပရရိုးရိုးပုဂ္ဂလိကစီပွားရေးသမားဆိုလို့ရှိရင်လေလုပ်ငန်းလေးတစ်ခုလွတ်လိုက်လို့အဆင်ပြေသွားပြီဆိုလို့ရှိရင်ကဲဒီလုပ်လေးဆင်ပြေသွားလို့ဒါဥဖျားဖျားလှူမယ်ဒီလိုလုပ်ရမှာပေါ့အများစုကတော့ဘယ်လိုလုပ်ကြတယ်လဲဆိုရင်လုပ်ငန်းလေးတစ်ခုအဆင်ပြေသွားပြီဝင်ကောင်းလေးပြီးသွားပြီဆိုရင်တငယ်ရင်းနေနဲ့တောက်လိုက်စားလိုက်ဒါပဲလုပ်ကြတာများတယ်နော်အဲ့ဒီလိုမလုပ်ရဘူးအလုပ်လေးတစ်ခုအဆင်ပြေသွားတဲ့ဆိုရင်ဦးဦးဖျားဖျားဘုန်းကြီးကြောင့်ပြည်ပြီးလှူတာမျိုးဖခင်ပြည်ပြီးလှူတာမျိုးမိဘကိုပြည်ပြီးတော့လှူတာမျိုးအဲ့ဒီလိုဦးဦးဖျားဖျားအလှူမျိုးတွေလောက်ရပါတယ်အဲ့တော့ခွဲဦးအလှူဆိုတာကတော့တရားနာပိတာများအားလုံး၄စဉ်နေတိုင်းထမင်းစားနေကြတာဆိုတော့ဒီအလှူလေးကတော့၄စဉ်ဝတ်ထားပြီးတော့ကိုလုပ်တင်ပါတယ်ထမင်းစားတော့မယ်ဆိုရင်ကိုစားမယ်ကိုပကံနဲ့ရောက်ပြီလားကိုစားမယ်ထမင်းနဲ့ကဦးဖြားဖြားလေးထိတ်ဆုံးကနေပြီးတော့သုံးနေလို့စားလာကိုဦးချထားပြီးတော့လှူတဲ့မှာတယ်ဆိုအင်းအဝါကိုကြောပေးပြီးတော့အင်းအတွင်းနိုင်ရင်ဘက်ကိုမျက်နှာမူပြီးတော့သူကထမင်းစားနေတယ်သူထမင်းမစားခင်ပန်းဝင်းကြီးကြည့်လိုက်တော့လူကံပုဂ္ဂိုလ်ကလည်းမရှိတော့သူပဲဆက်ပြီးတော့စားလိုက်တာပေါ့အဲ့ဒီအချိန်မှာအင်းရှိမှမျက်စာဖြားကစွမ်းခံကြွားတယ်စွမ်းခံမတက်ရက်ပုံနှိုင်းကြီးကတော့ထမင်းစားနေပြီပေါ့မြတ်စွာဘုရားအိရှိစွမ်းခံကြွလာတာကိုစွမ်းခံရက်နေတာကိုပိဿကတက်ကပုံနှိုင်းကြီးကတော့ကြိုးပိထားလို့မမြင်ရဘူးပုံနှိုင်းမကြီးကတော့မြင်ရတယ်ပုံနှိုင်းမကြီးကတော့ဟင်းနေပါလိခုခတ်ပြီးရက်တောင်လေးပါလိခတ်ပြီးနဲ့ဝေယဝစ္စလှုပ်ပေးနေတာဆိုတော့မြင်တာပေါ့မြင်မိမလို့ဒကာကြီးကိုပိဿကတက်ကပုံနှိုင်းကြီးကိုကိုမဖះဆွမ်းခံကြွလာတယ်လို့မပြောဘူးပြောလိုက်လို့ရှိရင်ပုံနာကြီးကစားနေတဲ့ထမင်းတွေလှူပြစ်လိုက်လိမ့်မယ်အကုန်လုံးလှူပြစ်လိုက်လို့ရှိရင်ငါထမင်းထက်ချက်နေရလိမ့်မယ်သူထမင်းထက်ချက်ရမှာဆိုလို့နော်ပုံနာကြီးကမျက်စောပြားကြွလာတဲ့ရင်ထမင်းတွေအကုန်လှူပြစ်လိုက်ရင်ငါထမင်းထက်ချက်နေရလိမ့်မယ်ထမင်းထက်မချက်ချင်တော့ဘူးဆိုပြီးတော့ပြင်းနာနေအဲ့ဒါမျက်စောပြားဆွမ်းခံကြွတာကိုမပြောပဲထားတယ်ပုံနှံကြီးဘေးပြီးလှဲ့ပြီးတော့ဟင်းလေးပါလေးခတ်လိုက်လို့ရှင်မြင်သွားမှဆိုလို့ဆိုပြီးတော့အိမ်တကားဝါကိုသူ့ခန္ဓာကိုယ်ကြီးနဲ့ကွယ်ထားလိုက်သေးတယ်။လာပြီးဝင်းကြီးကိုလက်နဲ့ကာထားသလိုတဲ့။အဲ့ဒီလိုကွယ်ထားပြီးတော့နည်းနည်းလေးကြာတော့ခေါင်းလေးဆောင်းပြီးတော့မျက်ဆောင်လေးထိုးကြည့်လိုက်။မျက်စောပြားကြွသွားပြီလားလို့။အိမ်ပေါဝါကိုခန္ဓာကိုယ်ကွယ်ပြီးတော့ရက်ထားတဲ့ဆိုမှတော့ဆံမလောင်းညင်မှုဆိုတဲ့အတိတ်ပဲမျက်စောပြားသဘောပေါက်ဖို့ကောင်းတယ်ပေါ့။အဲ့ဒါနဲ့ကိုယ့်အကိုသဘောပေါက်ပြီးတော့များကြွမလားဆိုမျက်ဆောင်လေးထိုးကြည့်တော့မျက်စောဖះကရက်မြဲရက်နေစေပဲဖြစ်တယ်။ကတော့ဆုံးမှဖះလို့လေအကျည်ကြီးမအော်ရဲဘူး။အော်လိုက်လို့ရှိရင်ပုံနှိုင်းကြီးကြားပါမယ်။ကြားတော့ရင်ပုံနှိုင်းကြီးကထမင်းနေလှူပြက်လိုက်မှစိုးတယ်။ဒါကြောင့်မလို့ကတော့ဆုံးမှဖះလို့ကြဲကြဲမအော်ပဲနဲ့ပုံနှိုင်းကြီးရဲ့နောက်ကြောကနေနည်းနည်းလေးခြေရောက်၃လ၅လလောက်ဆုပ်ပြီးတော့ကတော့ဆုံးမှဖះတူတူလေးတော့ပြောလိုက်ကြည့်ရတာကတော့အဲ့ဒီပင်စကတဲကပုံနှိုင်းရဲ့အိမ်ဟာခြံနဲ့ဝင်းနဲ့အိမ်ဟုတ်ဟန်မတူပါဘူးလမ်းမရမောကအိမ်မျိုးဖြစ်မှာပါပဲဒါကြောင့်မလို့ပုံနှိုင်းနောက်ကနေခြေသုံးလေးလမ်းလောက်ဆုပ်ယူနေဒါဖះကြားလောက်ရောင်းကြားလောက်ယူတူတူလေးပြောလို့ရတာပေါ့ကရောစွမ်းမှာဖះလို့ပုံနှိုင်းမှာရတူတူလေးပြောလိုက်တော့မြတ်စွာဘုရားကခေါင်းယမ်းပြလိုက်တယ်ကရောစွမ်းမှာဖះဆိုတာဗမာလိုရှင်းကြည့်အောင်ဘာသာပြန်ထားတာပါဠိမူရင်းတိုင်းဆိုရင်တော့ကရဇမဖျားဆိုတာကိုပြတ်တာတဲ့ပါဠိကအတိတ်သတ္ထဗန္ဒီတဲ့ဗန္ဒီကတော့ရှင်ဖျားမှုတထားလိုက်တော့အတိတ်သတ္ထအတိဆိုတာဒီအိမ်ကိုကြော်လွန်ပြီးတော့အိသတ္ထဟိုဘက်အိမ်မှာဆွမ်းအလူရှိတော်မူပါဒီအိမ်ကိုကြော်ပြီးတော့ဟိုဘက်အိမ်မှာဆွမ်းအလူခံတော်မူပါဖျားလို့ဒီလိုဆိုလိုပါတယ်နော်အဲ့ဒါကြီးကရှင်လျားနေလို့မြမမှုပြလိုက်တော့ကရဇမဖျားရင်လဲရင်ကျေးသွားတာပေါ့အဲ့ဒါပုံလေးမှာယူပလိုက်တာကတော့အတိတ်သထဗန္ဒီအရှင်ပြဟိုဘက်ရင်ကြွတော်မူပါဖရာအဲ့ဒီလိုပြောတော့မြတ်စွာဘုရားကဖြစ်ရင်မကြွဘူးဆိုတဲ့အတိတ်ပဲမျိုးနဲ့ခေါင်းယမ်းပြလိုက်တယ်ပါဇက်ကတော့ထုတ်မပြောဘူးပေါ့နော်ခေါင်းယမ်းပြလိုက်တယ်အဲ့ဒါပုံလေးမှာကြီးကអော်ပြီးတော့ရှိတာပေါ့တလောကလုံးကအလေးမြတ်ပြရတဲ့မြတ်စွာဘုရားလိုပုဂ္ဂိုလ်မျိုးကကရောဇောမှာဖရာပြောတာကိုဟုတ်ပဲဆက်ကြွပါဖရာပြောတာကိုမကြွနိုင်ဘူးဟင်းမကြွနိုင်ဘူးဆိုတဲ့အဓိပ္ပာယ်နဲ့ခေါင်းယမ်းပြတော့ဟားတိုက်ပြီးတော့ရှည်လိုက်တယ်။အိမ်တွေတိခါအပြည့်နဲ့နေရမယ့်ပုဂ္ဂိုလ်ကဆွမ်းခံတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့ခေါင်းယမ်းပြတော့ရှည်ကျင်သွားတာပေါ့။သူကလည်းဟားတိုက်ပြီးတော့ရည်တယ်။ အဲ့ဒီအချိန်မှာပဲမြတ်စွာဘုရားကလည်းရောင်ကြီးတော်6တွယ်ကိုအိမ်ထဲကိုပုံနိုင်ကြီးမြင်အောင်လွှတ်လိုက်တယ်။ပုံနိုင်မကြီးစီတာလေးကြားတယ်။မြတ်စွာဘုရားရဲ့ရောင်ကြီးတော်ဒီကိုလည်းဖူးတွေ့ရတယ်ဆိုတော့မြတ်စွာဘုရားအိမ်ရှိစွန့်ခံကြွလာတယ်ဆိုတာသိတော်ပါတယ်။သိတော်တော့တခါလေသူစားလက်စားထမင်းမင်္ဂန်ကြီးတန်းတစ်ဖက်နဲ့ကန်ပြီးတော့မှချလာ။မှချလာပြီးတော့ပုံနိုင်မကြီးကိုနည်းနည်းလေးဆွေးလိုက်သေးတယ်။ဖះကြွလာတာငါ့ကိုဘာလို့မပြောရတာလဲ။နေငါဝေငါရဲ့ကုသိုလ်ခွန်လန်းတွေကိုပိတ်ပင်တာပဲနေငါ့ကိုဖျက်ဆီးတာပဲအဲ့လိုလေးနဲ့နေပါပါညီတွင်တောက်တီးပြီးတော့ဖះရှိကိုဆောင်းမကန်ကြီးကင်ပြီးတော့ထမင်းမကန်ကြီးကင်ပြီးတော့ရောက်သွားမြတ်စွာဘုရားမြတ်စွာဘုရားကြွလာမှမသိလို့တပိတော့ထမင်းဆက်စားနေမိပါတယ်အခုတပိတော့စားတာထမင်းတဝက်တောင်တဝက်တိတိကျိုးသွားပါပြီအခုတဝက်တော့ကျန်းနေပါသေးတယ်တကယ်လို့များဒီထမင်းတဝက်အကြံလေးကိုမြတ်စွာဘုရားကိုလှူမယ်ဆိုရင်မြတ်စွာဘုရားအလှူခံပါမလားဖေဟာဖုံးပေးပါမလားဖေဟာအဲ့ဒါမြတ်စွာဘုရားရှင်ကပုံနာကြီးငါတို့အလှူခံပုဂ္ဂိုလ်ယဟန်တော်တွေဆိုတာကသူတစ်ပါးပေးမှကြီးမှစားရတယ်ပရဓတုပဇီဝီလို့ခေါ်တဲ့ပြိတ္တာတွေနဲ့အတူတူပါပဲဥဥဖျားဖျားလှူလို့ရှိရင်လည်းအလှူခံပြီးတော့ဖုံးပေးကြတာပါပဲတဝက်စားပြီးတဝက်ကြံကိုလှူဒန်းလို့ရှိရင်လည်းအလှူခံပြီးတော့ဖုံးပေးကြတာပါပဲစာကျင်းစာကျန်တလုတ်တဆုတ်လေးကျန်တာကိုလှူလို့ရှိရင်လေအလှူခံပြီးတော့ဖုံးပေးကြတာပါပဲစာဦးစာဖျားပဲလှူလူစာလေစာလက်ပဲလှူလူစာနှောင်စာကျန်ပဲလှူလူငါတို့အလှူခံပုဂ္ဂိုလ်တွေအတွက်တပ်ပါရဖြစ်ပါတယ်တင့်တော်လျောက်ပါပါတယ်အဲ့ဒီလိုပြောလိုက်တော့ပုံနာကြီးကမြတ်စွာဘုရားကိုတိတ်ကြည်ညိုသွားတယ်မင်းမျိုးမင်းရွယ်ကဆင်းသက်လာတဲ့ပုဂ္ဂိုလ်တော်လောကလုံးမှာအထွတ်အမြတ်ဆုံးဖြစ်တဲ့ပုဂ္ဂိုလ်ကတဝဲငါတဝဲငါစားပြီးသားတဝဲအကျံလှူတာကိုတင့်ရဲ့စားခြင်းစားကြတဲ့ငါဘာလုံးမှလဲလို့မပြောဘဲနဲ့အခုလို့ပြောတယ်ဆိုတော့တိတ်ပြီးတော့ကြည်ညိုသွားတယ်။ဒါနဲ့သူ့ရဲ့တဝဲစားပြီးသားထမင်းအကျံတွေကိုမြတ်စွာဘုရားရဲ့တပိတ်ထဲလောင်းထူလိုက်ပါတယ်။ဟင်းနေလည်းပဲဟင်းမကန်နဲ့ကျန်တဲ့အကျံတွေကိုလောင်းထူလိုက်ပါတယ်။လောင်းထူလိုက်ပြီးတော့ကြည်ညိုတဲ့အစီအလေးနဲ့ဆွမ်းလောင်းပြီးတော့မတ်တိုက်ရိုက်ရက်နဲ့ပဲမိကွန်းတစ်ခုမေးပါတယ်။အရှင်ဖုရားအရှင်ဖုရားကအရှင်ဖုရားရဲ့တပည့်အရှင်ဖုရားရဲ့တပည့်သားတွေကိုဘိက္ခုဘိက္ခုလို့မကြမကြခေါ်တန်တပည့်တော်ကြားဘူးပါလေဘယ်လိုအင်္ဂါရက်တွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တာပါလေဖုရားဘယ်လိုအကြီးအသေးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကိုဘိက္ခုလို့ခေါ်တာပါလေဖုရားအဲ့ဒီလိုမျိုးတော့မြတ်စွာဘုရားရှင်ကဘိက္ခုရဲ့အတိပ္ပယ်ကိုဒီပုံနာကြီးနဲ့ဒီပုံလေးမကြီးသဘောပေါက်အောင်ငါဘယ်လိုဟောရမလဲစဉ်းစားလိုက်ဘိက္ခုဆိုတဲ့စကားလုံးကတော့ပြန်နာပြေသနာကြားဘူးနေကြတယ်နော်ဘိက္ခုဆိုတာဘာလို့ဘိက္ခုဆိုတာယဟန်လို့ပဲဘာသာပြန်ကြတယ်သူ့ရဲ့ပါဠိမူရင်းကထက်တဲ့အတိပ္ပယ်လေးတွေဥစဉ်တို့မြင့်မြတ်သူတို့ရဲ့စံရင်တရားမှလည်းနှစ်ခုရေးထားမှုပါတယ်ဟောထားမှုပါတယ်အဲ့ဒါဘိက္ခုဆိုတဲ့ပါဠိစကားလုံးကတရားရိုက်ထက်တာတွေကတော့ဘိက္ခတိရာဇတိတိဘိက္ခုလို့အတိပ္ပယ်ဖွင့်မယ်ဆိုရင်တောင်းတတ်သောကြောင့်ဘိက္ခုလို့ခေါ်တယ်။ယဟန်ဆိုတာဘာလို့ခေါ်တာလဲတော့တောင်းတတ်လို့တယ်နော်။ဘုန်းကြီးတောင်းလို့ရှိရင်စိတ်မဆိုးနဲ့နော်။ဘိက္ခုဆိုတဲ့အတိပ္ပယ်ကတောင်းတတ်လို့တဲ့။ဒါပေမဲ့လို့တောင်းစားတဲ့လူတွေလို့ပေးပါကံပေးကြပါကံကြပါလို့ဒီလိုអော်ပြီးတော့တောင်းတာမဟုတ်ပါဘူးအရိယယာစနာတဲ့မြင့်မြတ်သောတောင်းခြင်းဖြင့်တောင်းကြပါလေအဲ့တော့တောင်းတယ်လို့လည်းဘိက္ခုလို့ခေါ်တယ်တန်တာရိဗယံဣခတိတိဘိက္ခုတန်တရာဘေးကိုရှုမြင်တတ်လို့လည်းပဲဘိက္ခုလို့ခေါ်ပါတယ်တန်တရာဝစ္စယကြီးဟာတကယ်တော့ဘေးရန်အန္တရာယ်ကြီးပဲဘေးတင်နေတဲ့နေရာကြီးပဲလို့ရှုမြင်တတ်လို့လည်းပဲဘိက္ခုလို့ခေါ်ပါတယ်နောက်တစ်ခုအနှစ်သာရအရှိဆုံးအဓိပ္ပာယ်ကတော့ကိလေသာဗိန္ဒတိတိဘိက္ခုကိလေသာအဆိုင်ခဲတွေကိုဖောက်ခွဲဖျက်ဆီးနေလို့လေဘိက္ခုလို့ခေါ်ပါတယ်။ဒါကဘိက္ခုဆိုတဲ့စကားလုံးကနေတိုက်ရိုက်ထွက်လာတဲ့အဓိပ္ပာယ်တွေဖြစ်ပါတယ်။စာလူပြောရင်တော့တတ္တထအဓိပ္ပာယ်ပေါ့။တရာကနေတိုက်ရိုက်ထွက်လာတဲ့အဓိပ္ပာယ်။ခုဒီပုံနိုင်ကြီးဇနီးမောင်နှံကိုတော့တရာအဓိပ္ပာယ်တိုင်းဟောလို့မရဘူး။အဓိပ္ပာယ်ယထာလို့ခေါ်တဲ့အဓိပ္ပာယ်နဲ့ဟောမှဖြစ်မယ်ဆိုပြီးတော့မြတ်စွာဘုရားကညာနဲ့ဆင်ញင်စဉ်းစားလိုက်တယ်စဉ်းစားလိုက်တဲ့အခါကျတော့ဒီပုံနာကြီးဇနီးမောင်နှံကကတ္တပဖျားရှင်လက်ထက်တုန်းကတန်ဃာတော်တွေစာတင်တိုက်ကတန်ဃာတော်တွေစာအာဏိကြတဲ့အတန်ကိုကြားဘူးတယ်တန်ဃာတော်တွေစာအာဏိထဲကနာမရူပံနံယုတ်ဆိုတဲ့ဒီစကားလုံးလေးကိုသူတို့ကကြားဘူးထားတယ်ကြားဘူးရုံနဲ့မကဘူးအဲ့ဒီနာမရူပံနံတရားယုတ်တရားဆိုတဲ့စကားလုံးလေးအပေါ်မှာလေ ကြည်ညိုတဲ့စိတ်နှစ်သက်တဲ့စိတ်ဝမ်းမြောက်တဲ့စိတ်အားရတဲ့စိတ်ကလေးဖြစ်ခဲ့ပူကြတယ်။ဒါကြောင့်ဒီပုံနာကြီးဇနီးမောင်နှံတရားရဖို့အတွက်နံရုပ်ဆိုတဲ့စကလုံးလေးပန်းအောင်ကဟောမှဖြစ်မယ်။ဒါဟာအင်မတန်ကြည်ညိုစရာကောင်းတဲ့မြတ်စွာဘုရားရှင်ဉာဏ်တော်ကြီးဖြစ်ပါတယ်။ရုပ်နံလို့ဟောမှတရားရမယ့်ပုဂ္ဂိုလ်ကိုမြတ်စွာဘုရားကရုပ်နံလို့ဟောပါတယ်။ရုပ်နံကိုကြောင်းမြန်လှမ်းပြီးတော့နံရုပ်လို့ဟောမှတရားရမယ့်ပုဂ္ဂိုလ်ကိုနံရုပ်လို့ဟောပါတယ်။ရုပ်နဲ့နာယုံနဲ့ क्वे လားမ क्वे ဘူးအတူတူပဲနော်ရှင်းတောင်ပဲ क्वे ပါတယ်ဥပမာဆိုရဲလင်မယားနဲ့ဇနီးခမွန်းနဲ့အိဗယ်တူလား क्वे လားမျိုးသားနဲ့အမျိုးသမီးနှစ်ယောက်တရင်ဝထိန်းနဲ့လက်ထပ်ထားတဲ့ပုဂ္ဂိုလ်ကိုလင်မယားလို့ပြောတာနဲ့ဇနီးခမွန်းလို့ပြောတာနဲ့အိဗယ်ချင်းအတူတူပဲနော်ဒါပေမဲ့လင်မယားဆိုလို့ရှိရင်ယောက်ျားကရှေ့ကမိန်းမကနောက်ကဇနီးခင်ပွန်းလို့ပြောလိုက်တော့အမျိုးသမီးကမိန်းမကရှေ့ကယောက်ျားကနောက်ကဖြစ်သွားတယ်အတိတ်ပဲကတော့အတူတူပဲနော်အဲ့တော့မြတ်စွာဘုရားရှင်ကလင်မယားလို့ပြောမှလင်မယားဆိုတဲ့စကားလုံးသုံးပြီးတော့ဟောမှတရားရမယ့်ပုဂ္ဂိုလ်ကိုလင်မယားဆိုတဲ့စကားလုံးပြောပြီးတော့တရားဟောပါတယ်ဇနီးခင်ပွန်းလို့စကားလုံးသုံးပြီးတရားဟောမှတရားပြုတဲ့နဲ့ရမယ့်ပုဂ္ဂိုလ်ကိုဇနီးခင်ပွန်းလို့တုံ့နှုံပြီးတော့ဟောကြပါလေ။ဒါမြတ်စွာဘုရားရှင်ရဲ့တပ်ပင်ညွတ်တိုင်းဉာဏ်တော်အရာပါပဲ။ပညာပညာဆိုပြီးတော့အထင်သေးလို့မရဘူး။ပညာတွေပါကွာ၊အလကားပါပဲ၊တူတူပါပဲလို့ဒီလိုပြောလို့မရဘူး။ဒါကြောင့်မြတ်စွာဘုရားရှင်ကရုပ်နာလို့မဟောတော့ဘဲနဲ့နာယုတ်လို့ဟောမယ်။နာယုတ်ဆိုတဲ့စကားလုံးလေးပါတဲ့အတိတ်ပဲဖွင့်ဆိုချက်ကလေးနဲ့သူတို့ကိုဘိက္ခုရဲ့အတိတ်ပဲရှင်းပြမှဖြစ်မယ်ဆိုပြီးတော့တဗ္ဗသောနာမရူပသမိယတနာတိမမာယိတံအတ္တသန္နသောစတိတဝေဘိက္ခုတိဝုစတိအဲ့ဒီဂါထာလေးတစ်ပုဒ်ဟောလိုက်ပါတယ်တဗ္ဗသောနာမရူပသမိန်ဆိုတာကနန္တရားယုတ်တရားအလုံးရဲ့အပေါ်မှာအများပြောနေကြတဲ့အတိုင်းပြောရင်ယုတ်တရားနန္တရားအလုံးရဲ့အပေါ်မှာပေါ့ယုတ်တရားနန္တရားဆိုတာကလည်းပရမတ်စကလုံးနဲ့ပြောထားတာယုတ်တရားနန္တရားယုတ်တရားနန္တရားတွေတနည်းပြောတော့သက်ရှိသမဲ့ပုဂ္ဂိုလ်တ attva အရာဝိထုတွေယုတ်တရားနန္တရားတွေကိုပြညတ်ထားတာကသက်ရှိတမဲတာသမီရွှေငွေစသည်အဖြစ်ပေါ့အဲ့ဒီလိုယုတ်တရားနန္တရားတွေရဲ့အပေါ်သက်ရှိတမဲပုဂ္ဂိုလ်တ attva အရာဝတ္ထုတွေရဲ့အပေါ်မှာငါဆိုတဲ့အစွဲငါဥစ္စာဆိုတဲ့အစွဲမရှိဘူးဆိုရင်အဲ့ဒီယုတ်တရားနန္တရားတွေအဲ့ဒီသက်ရှိတမဲပုဂ္ဂိုလ်တ attva အရာဝတ္ထုတွေပျက်စီးသွားတဲ့အခါမှာဆိုရင်ပူပန်မှုမဖြစ်တော့ပါဘူးအဲ့ဒီလိုငါငါဥစ္စာဆိုတဲ့အစွဲကင်းနေတဲ့အတွက်ကြောင့်ယုံနံတွေပျက်စီးသွားတဲ့အခါတက်ရှိတဲ့မဲ့တွေပျက်စီးသွားတဲ့အခါဆိုရင်ပူပန်မှုမဖြစ်တော့တဲ့ပုဂ္ဂိုလ်မျိုးကိုဘိက္ခုလို့ခေါ်ပါတယ်ဒီတရားလေးမြတ်စွာဘုရားကဟောကြားတော်မူလိုက်ပါတယ်နန္တရားယုတ်တရားတွေရဲ့အပေါ်မှာငါငါဥစ္စာလို့စွဲတဲ့ပုဂ္ဂိုလ်တွေဒီသာစိတ်ပူလောင်မှုပင်ပန်းဆင်းရဲမှုဆိုတာစိတ်ပူလောင်မှုစိတ်ပင်ပန်းဆင်းရဲမှုဆိုတာဖြစ်ရပါတယ်တရားဒီဂါထာလေးရဲ့အဓိပ္ပာယ်ကိုဗမာလိုပဲဆံပုလေးနဲ့ဆိုကြရအောင်။ငါငါဥစ္စာဆွေသူသာစိတ်မှပူလောင်သည်။ငါငါဥစ္စာဆွေသူသာစိတ်မှပူလောင်သည်လူသားတွေစိတ်ပူလောင်ကြတယ်စိတ်ပင်ပန်းကြတယ်စိတ်ဆင်းရဲကြတယ်ဆိုတာယုံနံတွေရဲ့အပေါ်အများပြောနေတက်ရှိတက်မဲ့တွေရဲ့အပေါ်မှာငါဆိုတဲ့အစွဲငါဥစ္စာဆိုတဲ့အစွဲရှိနေကြလို့ပဲငါဆိုတဲ့အစွဲကတော့တိတ်မထင်ရှားဘူးလက်တွေ့ဘဝမှာထင်ရှားတာကတော့ငါဥစ္စာဆိုတဲ့အစွဲငါသားငါသမီးငါအဖေငါအမေငါမိတ်ဆွေငါအပေါင်းအသင်းငါရွှေငါငွေငါအိမ်ငါချမ်းငါလုပ်ငန်းအဲ့ဒီလိုငါပစ္စည်းငါဥစ္စာဆိုတဲ့အစွဲကတော့ထင်ရှားပါတယ်အဲ့ဒီအစွဲတွေကြောင့်စိတ်ပူလောင်မှုစိတ်ပင်ပန်းဆင်းရဲမှုဖြစ်နေကြရတာပါဒါကတော့အဓိပ္ပာယ်ရှင်းပြချက်တောင်မလိုပါဘူးနော်ငါဥစ္စာဆိုတဲ့အစွဲကြောင့်ငါအစွဲကြောင့်စိတ်ပူလောင်ရတယ်ဆိုတာထင်ရှားပြီးသားပါ ဆိုကြပါစို့ကိုယ့်အရင်ခွေးနဲ့သူများအရင်ခွေးနဲ့ခွေးနှကောင်ကြိုက်တယ်ဆိုရင်ဘယ်ခွေးနိုင်စီခြင်းတော့ကိုယ့်အရင်ခွေးပဲနိုင်စီခြင်း ਨੇ အဲ့ဒါဘာကြောင့်လဲငါဥစ္စာဆိုတဲ့အစွဲကြောင့်တရားကောင်းစဉ်တရားအဆုံးမရဲ့ကောင်းစဉ်အတိုင်းပြောမယ်ဆိုရင်တော့ငါ့ကိုချစ်မိလို့ငါခွေးဆိုတဲ့အစွဲလေးကြောင့်ငါခွေးကိုနိုင်စီခြင်း ਨੇ ဒါငါ့ကိုချစ်မိလို့ပဲနော်အဲ့တော့တခြားတခြားဥပမာတွေလည်းအများကြီးပေးလို့ရတာပေါ့လေ။ကျောင်းမှာကိုသားနဲ့ကိုသားသမီးနဲ့သူများသားသမီးနဲ့ရန်ဖြစ်လာတယ်ဆိုရင်လေကိုသားသမီးကိုသူများသားသမီးကအချခံရတယ်ဆိုရင်ဝမ်းသာလားဝမ်းနေလား။ဝမ်းနေတယ်စိတ်ပျော်လားစိတ်တူလားစိတ်တူတယ်ဘာကြောင့်လို့ငါသားဆိုတဲ့အစွဲလေးရှိလို့တနည်းပြောတော့ငါကိုချစ်မိလို့သူများသားသမီးကိုကိုသားသမီးကဆော်ခဲ့လို့ရှိရင်တော့ဝမ်းမသာဘူးလား။ဟိုကလည်းသားသမီးဟိုကလည်းကလေးတွေကလည်းကလေးပဲလေ။ဘာဖြစ်လို့ဝမ်းသာနေရတာ။ငါသားဆိုတဲ့အစွဲရှိနေတော့ငါသားမရှိဘူး။သူများသားသမီးပဲရှိတယ်ဆိုတော့ဝမ်းသာတာပေါ့နော်။အဲ့တော့နောက်ဆုံးပေါ်ဥပမာလေးပဲခတ်တုတ်တုတ်ပေးကြတာပေါ့လေ။ဦးဇင်းတို့စက်တင်ဘာလ17ရက်နေ့ကဘာဖြစ်သွားတော့အမေရိကန်နိုင်ငံနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးအစဝီနှစ်ခုကိုအကြမ်းဖက်သမားတွေကလေယာဉ်နှစ်စီးနဲ့တိုက်တဲ့အတွက်မိလောင်ပြူကျပျက်စီးသွားခဲ့ပါတယ်အဲ့ဒီဖြစ်စဉ်လေးကိုအာရုံပြုထားပါအဲ့ဒီဖြစ်စဉ်မှာအစဝီနှစ်ခုကိုလေယာဉ်နှစ်စီးနဲ့တိုက်တာရေအစဝီမိလောင်တာရေပြူကျသွားတာရေစကလုံးရှင်းအောင်ပြောမယ်ဆိုရင်တော့တိုက်တာရေလောင်တာရေပြူတာရေ၃ခုအဲ့ဒီ၃ခုလေးကိုကင်ပြီးတော့ပြောကြရအောင်ကမ္ဘာကုန်သရေအစာဝကြီး၂ခုကိုလေရင်နှစီတိုက်သွားတာ ਨੇ ကိုယ်အိမ်ဖယားစင်ဘောကဖန်ခွက်ကိုကြောင်ကတိုက်သွားတာ ਨੇ ဘယ်ဟာပို့ပြီးတော့စိတ်ပူလောင်တော့စိတ်ပူလောင်လို့ဆိုတော့ဝေးနေသေးတယ်လေစာဝင်းတစ်ခုကိုလေရင်တိုက်တာနဲ့ဖန်ခွက်ကိုကြောင်တိုက်တာနဲ့ဘယ်ဟာစိတ်တူတော့ဖန်ခွက်ကိုကြောင်တိုက်တာစိတ်တူတယ်ဟိုကဒေါ်လာသန်းပေါင်းများစွာတန်တဲ့စာဝင်းကြီးကိုတိုက်တာလေကို့ဖန်ခွက်ကရှားကနန်းထောင်ကနန်းလောက်ပဲတန်တဲ့ဖန်ခွက်ဘာဖြစ်လို့ကို့ဖန်ခွက်တိုက်တာကိုစိတ်တူနေရတာငါဖန်ခွက်ဆိုတဲ့အစွဲလေးရရှိတာဘူးနော်ဟိုကဟိုစာဝင်းတစ်ခုကိုတော့ငါအစာဝင်းဆိုတဲ့အစွဲရှိလားမရှိဘူးမရှိတော့တိုက်သွားပြီမယ်ကိုဖန်ခွက်ကိုတောင်တိုက်သွားတာလောက်စိတ်မတူဘူးတူတိုင်းတာနဲ့ပြီးတော့နည်းနည်းပါးပါးတော့တူရင်တူမှာပေါ့ဒါပေမဲ့ဖန်ခွက်ကိုကြောင်တိုက်တာလောက်တော့စိတ်တူမှုအင်အားဒေါသအင်အားမပြင်းထန်ဘူးအဲ့ဒါဘာကြောင့်လဲဆိုရင်ငါ့ကိုချစ်မိလို့ဒီတရားကောင်းစင်ကငါ့ကိုမချစ်ပါနဲ့တယ်မကောင်းတော့ငါ့ကိုချစ်မိလို့တော့နာမပေးဖို့ကောင်းတယ်အဲ့ဒါတိုက်တဲ့ကိစ္စပြီးပြီလောင်တဲ့ကိစ္စကဘာကုံတရေးဆောက်ကြီးတစ်ခုကိုမီးလောင်သွားတာနဲ့မင်္ဂလာဆောင်သွားကနီးကိုယ့်ရဲ့အင်ကြီးကိုအင်းရံကောင်မလေးကမီးဘူးတိုက်တဲ့အခါနမောနမဲနဲ့တိုက်မိလိုက်လို့အင်းကြီးမီးကျွမ်းသွားတာအင်းကြီးမီးလောင်သွားတာနဲ့ဘယ်ဟာကပိုစိတ်တူတော့အင်းကြီးမီးလောင်တာစိတ်တူတယ်အင်းကြီးကဘလောက်တန်လို့တော့ထောင်ကနန်းတောင်ကနန်းပေါ့နော်ကိုယ့်ကဒေါ်လာတန်ပေါင်းများစွာဘီလီယံပေါင်းများစွာတန်နေဒါကြောင့်ကိုအင်းကြီးမိလောက်တာစိတ်တူရတယ်လေဆိုရင်ငါ့ကိုချစ်မိလို့ငါအင်းကြီးဆိုတဲ့အစွဲလေးကရှိနေလို့ပေါ့တခါပြူကြတဲ့ကိစ္စကဘာကုံတေးဆောက်ကြီးနှစ်ခုတည်းမကောင်းပေါ့လေပတ်ဝန်းကျင်ကတခြားဆောက်ကြီးတွေလည်းပါတာပါပဲအဲ့တော့အဲ့ဒီဆောက်ကြီးတွေပြူကြသွားတာရဲ့အိမ်ကကိုသားသမီးလေးကပကံကိုင်းထင်းစားပြီးပကံကိုင်းထိုင်းနဲ့လက်ချော်ပြီးတော့ကြကွဲသွားတာရဲ့ဘယ်ဟာကပို့ပြီးတော့စိတ်တူပကံကြွယ်တာစိတ်တူတယ်ပကံကဘလောက်တန်လို့ယာကနန်းထောင်ကနန်းမဲတန်ပါလေတောင်ကနန်းတော့မတန်ဘူးเนาะတစ်ချက်ချင်းဆိုရင်တန်တဲ့ပကံလည်းရှိနေရှိမှာပေါ့လေအဲ့တော့လွန်ဆုံးတောင်ကနန်းမဲပေါ့ဟိုကဒေါ်လာတန်ပေါင်းများစွာတန်တဲ့အစာဝကြီးပြူကြတာအဲ့တော့အစာဝကြီးပြူကြတာကြတော့ဒီလောက်ကြီးစိတ်မတူပဲနဲ့ကိုယ်ပကံလေးကွဲသွားတာကြတော့စိတ်တွေတို့လာစမ်းနင်းနမောနမဲနဲ့ဆိုတော့နိုင်ရင်လေး၃လ၅ကြတော့ပိတ်တီးလိုက်အောင်ပါเนาะအဲ့ဒါဘာကြောင့်လဲဆိုရင် ငါကိုချင်းပြီလို့ဒါကြောင့်တောကမှန်တယ်များဒီငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့ငါအစွဲတွေကြောင့်ဖြစ်တယ်ဆိုတာမထင်ရှားဘူးလားထင်ရှားပါလေငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲတာမရှိဘူးဆိုရင်အဲ့ဒီပစ္စည်းဥစ္စာစိတ်ထဲမှာခံစားရပါမလားမခံစားရဘူးဒါကြောင့်ငါကိုမချစ်တဲ့စိတ်ဓာတ်ဟာဘလောက်များကောင်းတယ်လေဒါကြောင့်ဦးဇင်းတို့ကလေနိဗ္ဗာန်လူကြီးရင်ငါကိုမချစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုတိတ်ကြိုက်တာပဲရှိစေတော်ကြီးရဲ့အဆုံးအမကတော့နိဗ္ဗာန်လူကြီးရင်ငါကိုမကြိုက်ပါနဲ့လို့ဆိုထားပါတယ်ဦးဇင်းကနည်းနည်းလေးမကြိုက်ပါနဲ့ဆိုတော့နည်းနည်းလေးများရင်သေးတယ်လို့ဖြစ်မလားလို့ငါကိုမချစ်ပါနဲ့လို့ပြင်လိုက်တာပါအင်မတန်ကောင်းတဲ့အဆုံးအမလေးပါပဲဒါကြောင့်ပြန်ဆိုလိုက်ပါပါတဲ့တို့ငါငါဥစ္စာဆွေသူတာစိတ်မှပူလောင်သည်ဆူလိုက်ဆွဲသူမှာမဟုတ်ဘူးနော်ဆွဲသူသားငါငါဥစ္စာဆွဲသူသားစိတ်မှပူလောင်လीနောက်တစ်ခုဆက်ဆိုမဆွဲမပူငြိအီသူဘိက္ခုခေါ်တွင်သည်မဆွဲမပူငြိအီသူဘိက္ခုခေါ်တွင်သည်ဆွဲလိုက်ပါမဆွဲမပူမဆွဲလို့ရှိရင်တော့မပူတော့ဘူးမဆွဲလို့မပူတော့တဲ့ငြိမ့်အေးတဲ့သူကိုဘာလို့ခေါ်လဲဗိက္ခုလို့ခေါ်တယ်ဆောင်းဘုံမှာကတော့ဥကာယံနဲ့ကိုက်အောင်လို့ဗိက္ခုလို့ခေါ်ထားတာတယောက်ချင်းဆိုရင်တော့ဗိက္ခုပေါ့အဲ့တော့သာသနာကြီးနဲ့ကြုံတဲ့အခါမှာကိုကိုကိုဗိက္ခုလို့ခေါ်ခံရတော့ဂုဏ်ကြီးချက်ကောင်းတာဗာများရှိတယ်အင်မတန်ဂုဏ်ကြီးချက်ကောင်းတယ်နော်ဗိက္ခုဆိုတာကဥစဉ်တို့လို့ကရုံးရိပ်ပြီးတော့သင်္ကန်းဝတ်ထားတိမ်ဝင်ပြီးကမွာစာဖတ်ထားတဲ့ယဟန်တော်တွေကမှဗိက္ခုလို့ခေါ်တာမဟုတ်ဘူးဒါကတော့တိမ်ဝင်ကမွာဖတ်ထားတဲ့ယဟန်ကိုတော့ဝီနီယဟန်လို့ခေါ်တာပေါ့တရားနာပိဋကပေါင်းသူတော်ကောင်းတို့လည်းပဲလူဝိကြံဝတ်ကိုဝတ်ထားပြီးမယ်အခုပင်ဆက်ကဒါရကပုံနာရေးကိုမြတ်စွာဘုရားဟောတဲ့ဒေသနာတော်နဲ့အညီတက်ရှိတက်မဲ့အရာအလုံးရဲ့အပေါ်မှာငါဥစ္စာဆိုတဲ့အစွဲမရှိဘူးဆိုရင်အဲ့ဒီအခိုက်မှာဘာလို့ခေါ်နိုင်လို့ဘိက္ခုလို့ခေါ်နိုင်တယ်ယဟန်ကနှစ်မျိုးရှိတယ်လူဝိယဟန်ရဲ့သင်္ကန်းဝိယဟန်ရဲ့သင်္ကန်းဝိယဟန်ကတော့ဝိနည်းယဟန်ဆိုတဲ့နာမည်ရောတုတ်တန်ယဟန်ဆိုတဲ့နာမည်ရောနာမည်နှစ်မျိုးလုံးရနိုင်တာပေါ့တိမ်ဝင်ကမောဖတ်ထားရင်တော့ဝိနည်းယဟန်ဆိုတဲ့နာမည်ရပြီးပြီငါကိုမချစ်တဲ့စိတ်ဓာတ်ရှိသွားပြီဆိုရင်တော့တုတ်တန်ယဟန်ဆိုတဲ့နာမည်လည်းရသွားပြီလူဝိယဟန်นี่ကတော့ဝိနည်းယဟန်ဆိုတဲ့နာမည်မရတော့ဘူးတုတ်တန်ယဟန်ဆိုတဲ့နာမည်တော့ရနိုင်ပါတယ်ငါကိုမချစ်တော့ဘူးဆိုရင်တော့တုတ်တန်ယဟန်ဖြစ်သွားပြီပေါ့နော်တုတ်တန်မဟုတ်ဘူးနော်တုတ်တန်တုတ်တန်ဤအရာဆိုလိုတာပါတနည်းပြောရင်တော့အကျင့်အရာယဟန်ဖြစ်သွားတယ်လို့ဆိုလိုတာပေါ့အဲ့တော့တရားနာပိဒနာကိုကိုကိုဘိက္ခုမဖြစ်ချင်ဘူးလားဖြစ်ချင်တယ်ဖြစ်ချင်တယ်ဆိုရင်ဘာလုပ်ရမလဲငါ့ကိုမချစ်ရဘူးငါ့ကိုမချစ်ရဘူးဆိုတော့သူ့ကိုချစ်ရမှာလေသူ့ကိုလည်းမချစ်ရဘူးတော့တချို့ကငါ့ကိုမချစ်ပါနဲ့ဆိုတော့အတိတ်ပဲဘယ်လိုပေါက်လဲဆိုရင်ငါ့ကိုမချစ်ပါနဲ့သူ့ကိုပဲချစ်ပါလို့အတိတ်ပဲပေါက်ပါတယ်တဲ့မှန်ကတော့သူ့ကိုချစ်တယ်ဆိုတာလေငါ့ကိုချစ်တာပါပဲကိုသားသမီးချစ်တယ်ဆိုတာလေကိုသားသမီးကလိမ်မာကိုသားသမီးကကိုမစိတ်ချမ်းသာကိုသားသမီးကကိုမကောင်းကျိုးတွေရဒါကြောင့်ချစ်တာပါကောင်းကျိုးတွေဟိုးကျိုးတီကျိုးကိုမဆိုလို့ကိုသားသမီးလေးမြင်နေရစိတ်ချမ်းသာတယ်ဆိုတာကကကိုချစ်တာနော်လိမ်မာနေတဲ့သားလေးချစ်စရာကောင်းတဲ့သားလေးကြီးပြီးတော့ကစိတ်တီချမ်းသာဒါကိုချစ်တာပါပဲဒီသားသမီးကကိုသိချစ်ပါတယ်ဆိုတဲ့သားသမီးကိုအရေးတကြီးကြီးနဲ့ကြည်နေတဲ့သားသမီးကသိုးသွမ်းမိုင်မဲသွားပြီးကိုကိုစိတ်ဆင်းရအောင်လုပ်ပြီးဆိုတော့ချစ်သေးလားဒါကြောင့်တရင်သားဒီမှာသားသမီးဖြစ်မှဆွန့်လွတ်ခြင်းလို့သားဖြစ်မှဆွန့်လွတ်ခြင်းသမီးဖြစ်မှဆွန့်လွတ်ခြင်းဆိုတာတွေပါတာအမြဲတမ်းချစ်နေတယ်ဆိုရင်တော့ဆွန့်လွတ်ပါအောင်လားမဆွန့်လွတ်ဘူးအဲ့တော့မိဘကသားသမီးကိုချစ်တယ်ဆိုတာလေတခြားတခြားမေတ္တာတရားတွေပါတယ်ကိုတော့မဆိုလိုဘူးဒီတရားတွေမှရှိတော့တဲ့တခြားကြည့်လိုက်တဲ့အခါကျတော့ကိုချစ်တာပါ။သားသမီးကိုကြည့်ပြီးစိတ်ချမ်းသာတာပေါ့။ကလေးလေးမွေးကင်းလာလာရွယ်လေးဒီတရားရည်ကြည့်ပြီးတော့လည်းမိဘတွေကစိတ်ချမ်းသာဘူးလား။ အဲ့တော့ကိုစိတ်ချမ်းသာလို့ချက်တာနော်ငါ့ကိုချက်တာပဲကြံတဲ့ပေါင်းသိနေရတဲ့မေဆွေပေါင်းသိနေလည်းအကုန်လုံးဒီတိုင်းမှာပဲဆိုရတော့ကောင်းလေးနဲ့ကောင်မလေးနဲ့တမီးစားနှစ်ယောက်ချစ်ကြတယ်ဆိုလို့ရှိရင်ပြောမှာကတော့ကောင်းလေးကလည်းကောင်မလေးကိုသိချစ်တာပဲကောင်မလေးကလည်းကောင်းလေးကိုသိချစ်တာပဲလို့ပြောမှာပဲတကယ်တော့ကောင်းလေးကဘာလို့ချစ်တာတော့သူ့ကိုယ်သူပဲချစ်တာကောင်မလေးကိုမြင်နေရရင်စိတ်ချမ်းသာတယ်ကောင်မလေးကိုနားမရှိနေရင်စိတ်ချမ်းသာတယ်ကောင်မလေးနဲ့အတူတူစကားပြောနေရရင်စိတ်ချမ်းသာတယ်ကိုယ်စိတ်ချမ်းသာလို့သူ့ကိုချစ်တာပါကောင်မလေးကိုချစ်နေတာဒီပင်နဲ့တကယ်တော့ကိုယ့်ကိုယ်ကိုချစ်နေတာပဲကိုချစ်ပါတယ်ဆိုတဲ့ကောင်မလေးကတခြားတရားရောက်နေတွဲသွားတာကိုကမြင်ပြီးဆိုလို့ရှိရင်တော့ချစ်နိုင်သေးလားမချစ်နိုင်ဘူးဆက်ချစ်နိုင်တယ်ပဲထောင်းပေါ်စိတ်တွေတို့စိတ်တွေဆိုပြီးတော့ပောက်ကွဲမယ်ရန်နေဖြစ်မယ်ဘယ်လိုမှကြီးနိုင်လို့များတော့ဆိုတော့လမ်းခွဲကြမှာပါပဲဒါကိုကြည့်လိုက်ရှာရင်လည်းတကယ်တော့သူ့ကိုချစ်တာမဟုတ်ဘူးကိုကိုကိုချစ်တာဆိုတာမထင်ရှားဘူးလားထင်ရှားပါတယ်နေကောင်းရတဲ့ဓာရီရွေးပြီးတော့ထိမ့်မလက်ထပ်ထားတဲ့ဇနီးမောင်နှံတွေလည်းပဲသဘောထားမတိုက်ဆန်လို့ပြီးတော့ကြွဲကြပြဲကြတာတွေမရှိဘူးလားရှိတယ်အဲ့ဒါတွေကိုကြည့်လိုက်ရှာရင်ချင်းလည်းတကယ်တော့ကိုဇနီးကိုခင်မုန်းကိုချစ်တာမဟုတ်ဘူးကိုကိုကိုချစ်တာဆိုတာမပေါ်လွင်ဘူးလားပေါ်လွင်ပါတယ်တကယ်တော့သူ့ကိုချစ်တယ်ဆိုတာလည်းကိုကိုကိုချစ်တာပါပဲအဲ့တော့ငါကမချစ်ပါနဲ့လို့ဆိုလိုက်ရင်တရှိအားလုံးတမဲ့အားလုံးဘယ်အရာကမှမချစ်ဖို့လဲဆိုလိုပါတယ်ဒါပေမဲ့ဦးဇင်းတို့ငါကမချစ်ပါနဲ့ဆိုတဲ့စကားလုံးတွေကမချစ်ပါနဲ့ဆိုတာကဖိုလ်လူဒီလူကိုမချစ်ပါနဲ့လို့ဆိုလိုတာမဟုတ်ဘူးနော်ငါကိုဆိုတာငါပစ္စည်းငါဥစ္စာငါလူငါချစ်သူတနည်းပြောရင်ငါတရှိငါတမဲ့အဲ့ဒီငါအစွဲလေးကိုမချစ်နဲ့လို့ဆိုလိုတာနော်ဒီငါအစွဲလေးကိုအကြောင်းပြုပြီးတော့မှကျန်တဲ့ကိလေသာတွေကလည်းဖြစ်လာကြတာပါလူတယောက်ကငါလူငါချစ်သူငါခင်ရမယ်သူလို့စိတ်ထက်ကနေတတ်မှတ်လိုက်တာကဒီငါအစွဲလေးအဲ့ဒါလေးကလည်းတဏှာပါပဲပြီးတော့မှသူ့ဘဝမှာချစ်သွားတာကြတော့ဒီငါအစွဲတဏှာကိုအကြောင်းပြုပြီးတော့ဆင်ပွားဖြစ်လာတဲ့တဏှာနော်အဲ့တော့ငါပစ္စည်းငါဥစ္စာငါလူငါချစ်သူလို့အရင်ဆုံးသိမ့်ပိုက်တဲ့တဏှာဖြစ်ပြီးမှအဲ့ဒီပစ္စည်းကိုတွေ့တာတတ်မဲ့တယ်အဲ့ဒီလူကိုချစ်ခင်မြတ်နိုးတယ်ဆိုတဲ့တဏှာကနောက်ဆက်တည်းဖြစ်လာတာငါပစ္စည်းငါဥစ္စာလို့သိမ့်ပိုက်တဲ့တဏှာကြောင့်တဏှာတစ်ခုလည်းဖြစ်တာမဟုတ်ဘူးဒေါသတွေဖြစ်တယ်ဆိုတာလေငါပစ္စည်းငါဥစ္စာလို့တတ်မှတ်တဲ့တဏှာကြောင့်ဖြစ်တာပဲငါသားလို့သိမ့်ပိုက်ထားတဲ့တဏှာကြောင့်ငါသားကိုထိရင်မခံနိုင်ဘူးဆိုတဲ့ဒေါသဖြစ်လာတာမဟုတ်ဘူးလားဟုတ်တယ်ကျန်တဲ့မာနာတို့အိတ်တာမစ္စရိယာတို့အကုန်လုံးပါပဲအဲ့ဒါတွေအကုန်လုံးဒီငါကိုချစ်တဲ့စိတ်ကိုမြဖြားခံလာတာပါဒါကြောင့်ငါကိုမချစ်တဲ့စိတ်ရအောင်ကြိုးစားဖို့အင်မတန်အရေးကြီးပါတယ်အဲ့ဒီငါကိုမချစ်ပါနဲ့ဆိုတဲ့တရားလေးမြတ်စွာဘုရားလည်းဟောလိုက်ရောဂါထာရဲ့အဆုံးမှာပင်စကားတရားကပုံနာကြီးနဲ့ပုံနေမကြီးနှစ်ယောက်အနာဂံဖြစ်သွားကြပါတယ်အနာဂါမိမဲ့အနာဂါမိဖို့နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားနိုင်ကြပါတယ်မြတ်စွာဘုရားနဲ့ပုံနာဇနီးမောင်နှံနဲ့မို့တုမတ်တက်တရားဟောနေတော့အိမ်ကြီးချင်းတွေကလည်းပြေးလာပြီးတော့မတက်ရရင်တရားနာကြတာပေါ့နာကြတော့ဒီအိမ်ကြီးချင်းပုဂ္ဂိုလ်တွေအတွက်လည်းဒီတရားဒေသနာတော်ကအကျိုးရှိသွားပါတယ်တချို့သောတာပန်ဖြစ်တယ်တချို့သာဂရကံဖြစ်တယ်စသည်အဖြစ်တရားဥဒ္ဒယမြတ်ကြီးရသွားကြတယ်တရားဥဒ္ဒယမြတ်မရဘူးထားအောင်ငါ့ကိုမချစ်ပါနဲ့ဆိုတဲ့အဆုံးမလေးရလိုက်တဲ့ဆိုရင်ကိုပဲဘဝမှာအထိုက်လျောက်တော့နေတာထိုင်တာရှိသွားပါတယ်တရားနာပိတပေါင်းသူတော်ကောင်းတို့နိဗ္ဗာန်လူချင်းရဲ့ငါကိုမချစ်ပါနဲ့ဆိုတဲ့အဆုံးမလေးကိုအခုကြားလိုက်ရတော့အရင်လဲကြားဖို့မှာပါပဲအခုကြားလိုက်ရတယ်ဆိုတော့မဉဏ်ဖွဉဏ်နေနဲ့ငါကိုချစ်တဲ့စိတ်ကိုမပယ်တတ်နိုင်သေးတောင်းမှအတိုင်းတာတစ်ခုတည်းတော့စိတ်မအေးချမ်းသွားဘူးလားအေးချမ်းသွားတယ်အော်ဟုတ်တာပဲနိဗ္ဗာန်လူချင်းရဲ့ငါကိုမချစ်ပါနဲ့မှန်လိုက်တာငါကိုချစ်လို့ငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲတွေကြောင့်ငါစိတ်တွေပူလောင်နေရတာပါလားငါစိတ်တွေပင်ပန်းဆင်းရဲနေရတာပါလားဒီငါအစွဲလေးသာမရှိဘူးဆိုရင်အင်မတန်အေးချမ်းမှာပဲဟုတ်လိုက်တာဟုတ်လိုက်တာ ਨੇ အဲ့ဒီလိုတရားသဘောလေးကိုသူတမယာဉာဏ်နဲ့သိခွင့်ရတယ်ဆိုရင်ပဲစိတ်ကပူပန်မှုတွေအထိုက်လျောက်ရောသွားပါတယ်အတိုင်းတာတစ်ခုထိစိတ်အေးချမ်းသွားပါတယ်ကိုဘာလုပ်ရမယ်ဆိုတဲ့လမ်းလေးလည်းပွင့်သွားပါတယ်တကယ်တမ်းငါကိုမချစ်တဲ့စိတ်ဓာတ်ကိုရမှာကတော့မဲ့ဖို့ရမှာပါပဲ။မဲ့ညံဆိုတာကသူ့အလိုလျောက်တော့ရလာတာမဟုတ်ဘူး။ဝိပဿနာညံအာကောင်းမှရလာတာ။ဒီတော့ငါကိုမချစ်ပါနဲ့လို့ပြောလိုက်တာဒီမဲ့ညံဖုန်ညံတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အဆင့်ထိရောက်အောင်တတိပဋ္ဌာန်ဝိပဿနာအလုပ်ကိုအားထုတ်ပါလို့ပြောလိုက်တာပါပဲ။တတိပဋ္ဌာန်ဝိပဿနာအလုပ်ကိုအားထုတ်လို့ ကိုရှုမဲ့ဆဲအာယုံလေးတစ်ခုရဲ့ယုံနံဖြစ်ပြသဘောတဘာဝကိုသိသွားတဲ့ဆိုရင်အဲ့ဒီသိလိုက်တဲ့ယုံနံအာယုံကိုအကြောင်းပြုပြီးတော့ငါကိုချစ်တဲ့စိတ်ဖြစ်ပါဦးမလားမဖြစ်တော့ဘူးဆိုတော့မြင်နေတဲ့ဆင်းလေးတစ်ခုကိုမြင်နေမြင်နေမြင်နေမြင်နေလို့မှန်နေလို့မဆိုလိုပါဘူးနော်တချို့ပုဂ္ဂိုလ်တွေကတော့လေမြင်ရင်မြင်တယ်လို့မှတ်တယ်တချို့ကလည်းမြင်တဲ့ဟာကိုရုပ်လို့မှတ်တာရှိတယ်နာမ်လို့မှတ်တာရှိတယ်ယုံနံလို့မှတ်တာရှိတယ်တချို့လည်းဖြစ်ပြက်လို့မှတ်တာရှိတယ်မြင်တယ်လို့ပဲမှတ်မှတ်ယုံနံလို့ပဲမှတ်မှတ်ဖြစ်ပြက်လို့ပဲမှတ်မှတ်ပြက်ပြက်လို့ပဲမှတ်မှတ်မှတ်ရှင်တယ်လို့မှတ်ဘာမှမမှတ်ဖဲနဲ့ကြည်ုံမဲ့ကြည်နေနေအရေးကြီးဆုံးကတော့မြင်တဲ့သဘောလေးကိုသိနေဖို့ပါပဲမြင်တဲ့အစင်းလေးကိုမြင်တယ်လို့မှတ်နေတဲ့အခိုက်မှာမြင်တဲ့သဘောလေးကိုတခြားသိအောင်ကြည်နေရမယ်မြင်တဲ့သဘောလေးကိုတခြားသိအောင်ကြည်ဆိုတော့တချို့ယောဂီများကမြင်စရာအစင်းလေးထင်ရှားမယ်တချို့ယောဂီများကလည်းမြင်တတ်တဲ့မျက်စိပဒါရလေးထင်ရှားမယ်တချို့ယောဂီများကလည်းအစင်းနဲ့မျက်စိနဲ့ဆုံလိုက်လို့ပေါ်လာတဲ့မြင်သိစိတ်ကလေးထင်ရှားမယ်တခုခုထင်ရှားတတ်ပါတယ်တချို့လည်းနှစ်ခုသုံးခုတစ်ပိုင်းနဲ့ထင်ရှားခြင်းထင်ရှားမယ်ပေါ့ညာမကောင်းလေးဘူးဆိုရင်တော့တခုခုပဲထင်ရှားတတ်ပါတယ်အစင်းထင်ရှားရင်လည်းအစင်းလေးမှပဲစိတ်ကိုကတ်ထားပြီးတော့မြင်တယ်လို့မှတ်နေပါမျက်စိလေးပဲမှလည်းလိုက်ရှာမနေနဲ့မျက်စိမသာတာထင်ရှားတဲ့ပုဂ္ဂိုလ်ကလည်းဩဒီနေရာလေးကမြင်နေတာပဲဆိုပြီးတော့မြင်နေတဲ့သဘောလေးအဲ့ဒါလေးသိမယ်အဲ့ဒါလေးကိုပဲသိပြီးတော့မြင်တယ်လို့မှတ်မြင်သိစိတ်ကလေးကိုထင်ရှားနေတဲ့ပုဂ္ဂိုလ်ကလည်းမြင်သိစိတ်ကလေးကိုပဲကြည့်ပြီးတော့မြင်တယ်လို့မှတ်နေပါမအားရကောင်းလို့တတိညာအားရတတိသမารီညာအားရကောင်းသွားပြီဆိုရင်တခုမြင်နေရကနေနှစ်ခုမြင်နေရကနေသုံးခုမြင်သွားပါလိမ့်မယ်ဒီတဲ့ညာအားကောင်းလာပြီဆိုရင်တော့အစင်းရေမျက်စိပဒါရရေမြင်သိစိတ်ရေဒီသုံးခုလေးကိုမြင်နေမြင်နေလို့မှတ်နေတဲ့မှတ်သိစိတ်ကလေးကိုပါသိသွားပါလိမ့်မယ်လေးမျိုးသိသွားမှာပေါ့နော်အဲ့ဒီလေးမျိုးကလည်းတခုကြောင့်တခုဖြစ်နေတာအစင်းလေးရှိလို့လည်းပဲမြင်သိစိတ်ကဖြစ်တာမြင်သိစိတ်ကလေးရှိနေလို့လည်းပဲမြင်နေလို့ရှိမှတ်တဲ့စိတ်ကလေးကဖြစ်နေတာကြည်ကျင်တဲ့စိတ်ကလေးရှိလို့လည်းပဲဒီအစင်းလေးကိုမြင်ရတာတိတ်လို့အဖြစ်ရုပ်ကြောင့်နာမ်ဖြစ်နေတယ်နာမ်ကြောင့်ရုပ်ဖြစ်နေတယ်ရုပ်ကြောင့်ယုံနာမ်ဖြစ်နေတယ်နာမ်ကြောင့်ယုံနာမ်ဖြစ်နေတယ်ယုံနာမ်ကြောင့်ယုံနာမ်ဖြစ်နေတယ်စသဖြင့်အကြောင်းအကျိုးလေးညံထဲမှာထင်ရှားလာပါလိမ့်မယ်ဒီတဲ့ညာအားကောင်းလာလို့ရှိရင်တော့အဲ့ဒီအကြောင်းအကျိုးတွေတော့ယုတ်တရားနန္တရားတွေအားလုံးဖြစ်ပြီးပြက်နေကြတာပဲဆိုပြီးတော့ဖြစ်ပြက်သဘောလေးတွေထင်ရှားလာပါလိမ့်မယ်ဖြစ်ပြက်မြင်တဲ့ဉာဏ်တွေအားကောင်းတဲ့အားကောင်းလာပြီဆိုလို့ရှိရင်တော့ဖြစ်ပြီးပြက်သွားလို့မမြဲပါလားဖြစ်ချင်းပြက်ချင်းနှိပ်စက်မှုတံကိုခံနေရလို့မကောင်းပါလားဖြစ်တာကိုလည်းမဖြစ်အောင်ပြက်တာကိုလည်းမပြက်အောင်ဖြစ်ပြီးတဲ့နောက်လည်းမပြက်အောင်ပြက်ပြီးတဲ့နောက်လည်းထပ်မဖြစ်အောင်ကိုယ့်အလိုတိုင်းလုပ်လို့မရပါလားသူ့သဘောသူဆောင်ပြီးတော့ဖြစ်ပြက်နေတာပဲဆိုပြီးတော့ဒီယုံ nant တွေရဲ့အပေါ်မှာမပိုင်ပါလားဆိုတဲ့ဉာဏ်လဲပေါ်လာပါလိမ့်မယ်။မမြဲဘူးဆိုတဲ့ဉာဏ်ကိုအနိစ္စလက္ခဏာဉာဏ်မကောင်းဘူးလို့မြင်တဲ့ဉာဏ်ကိုဒုက္ခလက္ခဏာဉာဏ်မပိုင်ဘူးလို့မြင်တဲ့ဉာဏ်ကိုအနတ္တလက္ခဏာဉာဏ်လို့ခေါ်ပါတယ်။အဲ့ဒီအနိစ္စဒုက္ခအနတ္တမမြဲမကောင်းမပိုင်ဆိုတဲ့လက္ခဏာသုံးပါးကိုမြင်တဲ့ဉာဏ်နေတစ်ချိန်နဲ့တစ်ချိန်တရက်ထက်တရက်တလားထက်တလားတစ်နှစ်ထက်တစ်နှစ်အကျဉ်းချင်းအထက်ထအားကောင်းသွားပြီအထွတ်ထိပ်ကိုရောက်သွားပြီဆိုရင်တော့မဉ္ဇဉ်ဖွဉ္ဇဉ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုသွားမှာပါပဲတနည်းပြောရင်တော့မမြင်မကောင်းမပိုင်လို့မြင်နေတဲ့ဉာဏ်ကိုခြုံငုံပြီးပြောရင်တော့ဖြစ်ပျက်ကိုမြင်တဲ့ဉာဏ်ပါပဲဝိပဿနာရဲ့နှိမ့်ချုပ်ကဖြစ်ပျက်ကိုမြင်တဲ့ဉာဏ်ပါပဲဖြစ်ပျက်ကိုမမြင်သေးသမျှလည်းဝိပဿနာဉာဏ်မဖြစ်သေးပါဘူးဖြစ်ပျက်ကိုမြင်တဲ့ဉာဏ်နဲ့အားကောင်းသွားပြီဆိုရင်မဖြစ်မပျက်ကိုမြင်တဲ့ဉာဏ်ရှားလာပါလိမ့်မယ်မဖြစ်မပျက်ကိုမြင်တဲ့ဉာဏ်ဆိုတာမဉာဏ်ကိုပြောတာပါပဲမဖြစ်မပျက်ဆိုတာကနိဗ္ဗာန်အဲ့ဒီမဖြစ်မပျက်တဲ့နိဗ္ဗာန်ကိုမြင်တဲ့ဉာဏ်ကမဉာဏ်အဲ့တော့မဖြစ်မပျက်တဲ့နိဗ္ဗာန်ကိုမြင်တဲ့မဉာဏ်ရခြင်းနဲ့ဆိုရင်ဖြစ်ပျက်ကိုမြင်တဲ့ဝိပဿနာဉာဏ်အာကောင်းအောင်ပြုစုပြုထောင်ရပါမယ်အဲ့တော့ကိုမြင်လိုက်တဲ့အစဉ်တစ်ခုကိုမြင်နေမြင်နေသို့မဟုတ်ယုံနံသို့မဟုတ်ဖြစ်ပျက်လို့ရှုမှတ်နေလို့အဲ့ဒီမြင်တဲ့အစင်းလေးရဲ့သုံးဖို့မျက်စိမသာရရဲ့သုံးဖို့မြင်သိစိတ်ရဲ့သုံးဖို့သုံးခုလုံးရဲ့ဖြစ်ပျက်ကိုမြင်နေတဲ့လူတစ်ယောက်ကအဲ့ဒီအစင်းအပေါ်မှာငါဥစ္စာတနည်းပြောတော့ငါအစင်းလို့သတ်မှတ်တဲ့စိတ်ဖြစ်ပါအောင်မလားဟိုဖြစ်ပြီးတော့ပြက်နေတဲ့ကိစ္စကြီးဥစ္စာအရာဝတ္ထုကိုငါဥစ္စာငါဥစ္စာလို့သိမ့်ပိုက်တယ်ဆိုရင်အဲ့ဒီလူလောက်ယူသွင်းမိုက်မဲတဲ့လူရှိပါအောင်မလား ငါဥစ္စာလို့တိမ့်ပိုက်တယ်ဆိုတာအဆိုင်ခဲတရားဝတ်ထုတ်အနေနဲ့ထာဝရတည်မြဲနေတယ်လို့မြင်နေလို့သာငါဥစ္စာလို့တိမ့်ပိုက်တာနော်တဖွဲ့ဖွဲ့နဲ့ဖြစ်ဖြစ်နေတာကိုမြင်နေမှတော့ငါဥစ္စာငါဥစ္စာလို့ဘယ်သူမှမသိမ့်ပိုက်တော့ပါဘူးအမိုက်ပုံးတွေကအမိုက်တွေကငါဥစ္စာငါဥစ္စာလို့ဘယ်သူမှမသိမ့်ပိုက်တော့မသိမ့်ပိုက်ပါဘူးတအီးပြိုကြနေတဲ့တဲကံပါမှာရက်နေတဲ့လူတယောက်က ငါတဲ့ရီငါတဲ့ရီဆိုပြီးတော့အဲ့ဒီတဲပုံကြီးပေါ်မှာတမတ်တဆိတ်ဖြစ်ပါမလားမဖြစ်ဘူးအဲ့ဒီလိုပဲတတိပဏဝိပဿနာကိုဆွဆွနေနေရှုမှတ်နေလို့ယုံနံကြီးရဲ့ဖြစ်ပျက်ကိုအမြဲတမ်းမြင်နေတဲ့လူတယောက်ကမြင်နေတဲ့အခိုက်အတန့်မှာအဲ့ဒီမြင်နေစေယုံနံအာယုံပေါ်ငါဥစ္စာလို့သိမ့်ပိုက်တဲ့စိတ်မရှိတော့ဘူးအဲ့ဒီယုံနံပေါ်မှာငါကိုစစ်တဲ့စိတ်မရှိတော့ပါဘူးဒါကြောင့်ငါက သနာထိသမျှသိသမျှအာယုန်တိုင်းကိုတတိပဌာန်ဝိပဿနာနည်းနဲ့ရှုမှတ်ကြရမယ်။မြင်လို့ရှိရင်မြင်တယ်၊ကြားလို့ရှိရင်ကြားတယ်၊နားလို့ရှိရင်နားတယ်၊စားလို့ရှိရင်စားတယ်၊ထိလို့ရှိရင်ထိတယ်၊တွေးလို့ရှိရင်တွေးတယ်စသဖြင့်အဖြစ်ပေါ့နော်။ဒါမိမိတို့ဆရာသမားများလည်းညွှန်ကြားထားပြီးသားဆိုတော့ရှုနည်းကတော့တိတ်အသေးစိတ်ပြောစရာမလိုတော့ပါဘူး။အဲ့ဒါတတိပဌာန်ဝိပဿနာရှုမှတ်ပွားများအားထုတ်နေမယ်ဆိုရင်ငါ့ကိုမချစ်တဲ့စိတ်ဓာတ်တွေအားကောင်းလာမှာပါပဲဝိပဿနာဆိုတာကတော့အထွတ်ထိပ်အနေနဲ့ပြောတာပေါ့အသေးချာဆုံးအကောင်းဆုံးအနည်းလမ်းအနေနဲ့ပြောတာပါဒါနသီလသမထအလုပ်တွေကလည်းငါ့ကိုမချစ်တဲ့စိတ်ဓာတ်ကိုသူ့အတိုင်းတိုင်းနဲ့သူဖြစ်စေနိုင်တာပါပဲငါဥစ္စာငါဥစ္စာလို့ဆွဲလန်းနေတဲ့ပုဂ္ဂိုလ်ကဒါနကောင်းမှုပြုပြမှာမဟုတ်ပါဘူးဒါနကောင်းမှုပြုနေခြင်းအဖြစ်ငါဥစ္စာငါဥစ္စာဆိုတဲ့အစွဲကိုလည်းဖြုတ်ပြီးသားဖြစ်နေပါတယ်သူ့အတိုင်းတိုင်းနဲ့သူပယ်တတ်ပြီးသားဖြစ်နေပါတယ်ဒါကြောင့်ဒါနကောင်းမှုပြုခြင်းအချင်းလဲငါကိုမချစ်တဲ့စိတ်ရအောင်ကြိုးစားရမယ်သီလကောင်းမှုပြုတဲ့ပုဂ္ဂိုလ်ကလည်းငါကိုမချစ်တဲ့စိတ်သူ့အတိုင်းတိုင်းနဲ့သူကြတာပါပဲခြင်ကိုက်လာလို့ခြင်ကိုဖြတ်ကနေရိုက်တယ်ဆိုတာငါကိုချစ်လို့ရိုက်တာပါငါလက်မောင်းကိုကြိုက်တယ်ငါသွေးတွေစုပ်တယ်ဆိုပြီးတော့အဲ့ဒီငါအစွဲကြောင့်ဒီခြင်ကိုရိုက်ဖြစ်တာနော်အဲ့ဒါသီလမလုပ်ဘူးဆိုတာလည်းငါ့ကိုချစ်လို့သီလကိုလွန်အောင်စောင့်ထိန်လိုက်တယ်ဆိုရင်ငါ့ကိုချစ်တဲ့စိတ်တွေတဖြည်းဖြည်းပါတော့ပါမယ်။ကျန်တာတွေလည်းတခြားသိက္ခာပုဒ်တွေလည်းမြည်တူပဲပေါ့နော်။တမထကုသိုလ်ကောင်းမှုလည်းပဲဒီတိုင်းပါပဲ။ကိုအားတန်ရာအာယုန်လေးတစ်ခုခုမှဆွဆွမြဲမြဲစိတ်လေးတည်အောင်ထားတယ်ဆိုရင်မြင်သမျှကြားသမျှအာယုန်လေးနဲ့ပတ်သက်လို့လည်းငါ့ကိုချစ်တဲ့စိတ်မပေါ်တော့ပါဘူး။တမထဆိုတာကအာယုန်ကိုရှောင်တဲ့သဘောရှိတယ်။မြင်တဲ့အခြင်းကိုငင်ငိုင်းမှန်းနဲ့ပဲရထားလိုက်ပြီးတော့မြင်နာနဲ့ပတ်သက်လို့မတွေးတော့ပဲနဲ့ဥပမာဝင်လေထွက်လေတမထပုံစံနဲ့ရှုနေတဲ့လူကလည်းကိုယ်ဝင်လေထွက်လေလေးပဲမှတ်နေတယ်။ဂုံတော်ပွားနေကြလူကလည်းဗာမြင်မြင်ဗာကြကြကိုယ်ဂုံတော်လေးပဲပွားနေတယ်။မေတ္တာပို့နေကြလူကလည်းဗာမြင်မြင်ဗာကြကြမေတ္တာလေးပဲပို့နေတယ်။ကိုယ်တမထအာယုန်လေးနဲ့ကိုယ်ဆိုတော့မြင်သမျှကြားသမျှကြုံသမျှဆုံသမျှအာယုန်နဲ့ပတ်သက်ပြီးတော့ငါဥစ္စာဆိုတဲ့အစွဲမဖြစ်တော့ဘူး။ဒါကြောင့်တမထကမ္မထံကိုဒီနေ့နှစ်တရာတမထကမ္မထံတစ်ခုနှစ်ခုသုံးလေးခုတိုင်းနှစ်တရာကိုဆွေဆွေမြဲမြဲအားထုတ်နေခြင်းဟာလေငါကိုမချစ်တဲ့စိတ်ကိုတဖြည်းဖြည်းချင်းရှင်းကျက်လာစေနိုင်ပါတယ်အကောင်ဆုံးကတော့ဝိပဿနာအလုပ်ပါပဲအဲ့တော့ငါကိုမချစ်တဲ့စိတ်ဓာတ်ကိုရခြင်းနဲ့ဆိုရင်ဝိပဿနာကိုအထွတ်ထိပ်ထားပြီးတော့ဒါနသီလတမထဝိပဿနာကုသိုလ်ကောင်းမှု၄မျိုးလုံးကိုကြိုးစားအားထုတ်ရပါမယ်အဲ့တော့ငါကိုမချစ်ပါနဲ့ဆိုတဲ့စကားရကလေးကချက်ထွင်ပြီးတော့စဉ်းစားအောင်မယ်ဆိုရင်တော့အဓိပ္ပာယ်ကြီးအများကြီးရှိပါတယ်အချိန်ကမရတော့လို့တိတ်တော့မပြောတော့နည်းနည်းလေးပြောပြရမယ်ဆိုလို့ရှိရင်ပြောပြရမယ်ဆိုရင်တရားနာပြတာကိုစဉ်းစားကန်းဝင်ခိုင်းတာကောင်းပါရဲ့ဘုမို့အိမ်ငိုက်နေမှာအဲ့တော့ခုနရှေးဆရာတော်ကြီးပြောခဲ့တဲ့ဓမ္မပုံမြင်မှာတိုက်ရိုက်ဆိုထားတာကတော့ငါ့ကိုမချစ်ပါနဲ့ဆိုတာငါပစ္စည်းငါဥစ္စာငါလူငါရှိသူဆိုတဲ့အစွဲမထားဖို့ပြောတာတခြားဘယ်လိုအသေးပဲမျိုးတွေလဲယူလို့ရနိုင်သေးတော့နည်းနည်းလေးစဉ်းစားပြီးတော့ပြောကြည့်ပါဦးငါအကျိုးငါစီးပွားဖြစ်ရင်ပြီးရောငါအတွက်ငါဖို့အကျိုးရှိရင်ပြီးရောဆိုတဲ့တကူကောင်းဆန်တဲ့စိတ်ဓာတ်မျိုးတွေလဲမမွေးမြူပါနဲ့ဆိုတဲ့အထိပ္ပယ်ကိုယူလို့မရဘူးလားယူလို့ရတယ်နော်ကိုဉဏ်ရှိသူတွေချက်ထင်းပြီးတော့ယူလို့ရတယ်ငါအကျိုးငါစီးပွားငါအတွက်ငါဖို့ဆိုတဲ့ဒီလိုစိတ်ဓာတ်မျိုးလည်းမရှိပါစေနဲ့ ပင်မအနေနဲ့ကတော့ခုနငါပစ္စည်းငါဥစ္စာဆိုတဲ့အစွဲနဲ့သဘောချင်းကတော့အတူတူပါပဲနော်ငါပစ္စည်းငါဥစ္စာဆိုတဲ့အစွဲရှိလို့လေငါအကျိုးငါစီဝါဖြစ်ရင်ပြီးရောငါအတွက်ငါ့ကိုကြံရင်ပြီးရောဆိုတဲ့စိတ်ဓာတ်မျိုးဖြစ်လာတာပါဒါကြောင့်စီဝါရေးပဲလှုပ်လှုပ်လူမှုရေးပဲလှုပ်လှုပ်သာသနာရေးပဲလှုပ်လှုပ်ဘာရေးကိစ္စတွေကိုပဲလှုပ်လှုပ်ငါအတွက်ကောင်းရင်ပြီးရောဆိုတဲ့တကူကောင်းဆန်တဲ့စိတ်ဓာတ်မျိုးမမွေးမြူပါနဲ့ဒီအဓိပ္ပာယ်ကိုလည်းယူပြီးတော့လိုက်နာကျင့်သုံးလို့ရပါတယ်နော်စီဝါရှာတဲ့ခါဆိုတာကတော့ကိုယ့်အတွက်အမျက်ဆုံးကြအောင်တော့လောက်ရမှာပဲပေါ့အမျက်မကြမယ်တော့ဘယ်သူမှလည်းစီဝါရေးလောက်ကြမှာမဟုတ်ပါဘူးသို့တော့ယူသိယူထိုက်တဲ့အကျိုးအမြတ်ကိုပဲယူကြရမယ်ယူသိယူထိုက်တဲ့အကျိုးအမြတ်တဲ့ပို့ပြီးတော့ယူတယ်ဆိုရင်ဒါတကူကောင်းဆန္ဒဖြစ်သွားပြီအမျက်ကြီးစားတာဖြစ်သွားပြီအဲ့ဒါမျိုးကိုစားတဲ့မှာလည်းမိစ္ဆာစီဝါလို့ပဲခေါ်ထားပါတယ်ပစ္စည်းဝတ္ထုဘလောက်ပဲတန့်စင်တန့်စင်သူများစီကအနုကျန်အနုနီးနေပဲဖြစ်ဖြစ်အကျန်းနီးနေပဲဖြစ်ဖြစ်အတင်းအဓမ္မလူယူထားတဲ့ပစ္စည်းဟုတ်ဟုတ်မဟုတ်ဟုတ်ယူသိယူထိုက်တဲ့အမျက်ဆွန့်ချက်ပို့ပြီးတော့ယူလို့ရှိရင်လေမိစ္ဆာဇီဝဖြစ်ပါတယ်တဲ့ဆိုတော့တရားပဲအမျက်ယူရမယ်ပစ္စည်းဥစ္စာတစ်ခုကို150 200အမျက်တင်ပြီးတော့ရောင်းနေဆိုရင်အဲ့ဒါမိစ္ဆာဇီဝဖြစ်သွားတယ်နော်ဒါကြောင့်ငါ့ကိုမရှိပါနဲ့ဆိုတာငါ့အတွက်အမျက်ကြံရင်ပြီးရောဆိုပြီးတော့မတရားအမျက်ကြီးစားတာမျိုးလည်းမလုပ်နဲ့တကူကောင်းမဆန်နဲ့ဒီလိုလဲအဓိပ္ပာယ်တက်ရောက်ပါတယ်ယူသိယူထိုက်တဲ့အမျက်ကတော့ယူရမှာပေါ့နော်ယူသိယူထိုက်တဲ့အမျက်ယူထားရတဲ့နဲ့လေဈေးတဲ့အများစုကတော့ဘယ်လိုပြောတတ်ကြတော့အရင်တိုင်းပဲပြေးလိုက်ပါတယ်ပြောတတ်တယ်နော်တချို့ဆိုရင်ကျမအရင်တော့မကြံပါဘူးလို့ပြောသေးတယ်အရင်မကြံမနဲ့ဘယ်သူမှရောင်းမှာမဟုတ်ပါဘူးနော်အဲ့တော့ယူသိယူထိုက်တဲ့အမျက်ဆုံးလေးတော့ယူပါဒါပေမဲ့တရားလုံးအမျက်ကြီးစားတာမျိုးတော့မဖြစ်စေနဲ့ဒါလည်းပဲငါ့ကိုမချစ်ပါနဲ့ဆိုတဲ့စကားရရဲ့လေးဝဲနေတဲ့အဓိပ္ပာယ်တစ်ခုပါပဲအဲ့တော့အများကျူးလူမှုရေးလုပ်ငန်းတွေသာသနာ့ပြုလုပ်ငန်းတွေလုပ်ကြတဲ့အခါမှာလည်းဒီတိုင်းပဲပေါ့ငါအကျိုးငါစီဝါဖြစ်ဖို့ငါအတွက်ငါဖို့ကြံဖို့ငါအိတ်ဖောင်းဖို့ဆိုရယ်ဒီလိုစိတ်မျိုးနဲ့မလုပ်ကြရဘူးအဲ့တော့လူမှုရေးလုပ်ငန်းတွေသာသနာ့ပြုလုပ်ငန်းတွေလုပ်ကြတဲ့အခါမှာလည်းတချို့ကလည်းအများကျူးကိုပန်းကြပြီးတော့ငါအိတ်ဖောင်းဖို့ဆိုရယ်စိတ်နဲ့လုပ်ကြတာလည်းရှိတယ်နော်အိတ်ဖောင်းရင်စိတ်ပြောင်းနေဆိုတဲ့ဇာတ်လေးရှိတယ်။အိတ်ဖောင်းရင်လည်းစိတ်ပြောင်းတတ်တယ်လို့အိတ်ဖောင်းခြင်းရင်လည်းစိတ်ပြောင်းတတ်ပါတယ်။ငါအိတ်ဖောင်းမှုဆိုတဲ့စိတ်ကလေးဝင်လာပြီဆိုတာနဲ့သူတော်ကောင်းစိတ်တွေလည်းပျောက်ပြီးတော့မသူတော်စိတ်တွေပေါ်လာတတ်တယ်။အထူးသဖြင့်တော့အများကျူးပြုအများနဲ့သက်ဆိုင်တဲ့လူမှုရေးသာသနာရေးလုပ်ငန်းတွေလုပ်တဲ့အခါမှာအဲ့ဒီငါ့ကိုမချစ်တဲ့စိတ်ဓာတ်ရှိဖို့အင်မတန်အရေးကြီးပါတယ်။ဒါလောက်ပြောလိုက်လို့ရှိရင်တရားနာပိတဲ့ချက်ထင်ပြီးသဘောပေါက်မှာပါနော်။ပြောရင်းနဲ့ပေါ်လာတဲ့အဖြစ်အပျက်လေးတခုတော့ပြောခြင်းနဲ့ဒါသင်္ကန်းစာယူဖို့ပါသူများအတင်းပြောတာမဟုတ်ပါဘူးနော်အဲ့ဒါចောင်းတိုက်တိုက်ကဘုန်းကြီးចောင်းတဲ့ចောင်းကပေါ့လေဘုန်းကြီးចောင်းတဲ့ចောင်းကအမှုဆောင်လူကြီးတရားတခါတော့မင်္ဂလာဆောင်တစ်ခုမှာကော်စောတစ်ချက်လက်ဖွဲ့တယ်အဲ့ဒါသရိုသားနဲ့သရိုသမီးကညရောက်တော့လက်ဖွဲ့ပစ္စည်းတွေစစ်ဆေးကြစင်းရင်တွေပြုစုကြပေါ့ပြုစုကြတော့အဲ့ဒီကော်စောလေးကြီးဖြန့်လဲကြည့်လိုက်ရောကော်စောလေးရဲ့နောက်မှာအဲ့ဒီကြောင်တဲ့ရဲ့နာမည်ထိုးထားတာသွားတွေ့တယ်။ကဲဘယ်လိုလုပ်ရပါလားတို့။သဘောပေါက်ပါတယ်နော်။အသေးစိတ်မပြောပြစီနဲ့။အဲ့ဒါဘုန်းကြီးကြောင်ကကော်စောကမူဆောင်လူကြီးအိမ်ရောက်အဲ့ဒီမူဆောင်လူကြီးကအဲ့ဒီကော်စောမှာနာမည်ထိုးထားတာတခြားမစစ်ဖက်နဲ့မင်္ဂလာဆောင်သွားလက်ဖွဲ့လိုက်တော့အချက်တကွဲအကျိုးနဲ့ဖြစ်ရတာပေါ့။ဒါကြောင့်ငါ့ကိုမရှိပါနဲ့ဆိုတာကိုယ်တက်ကိုတာကိုစီဝါကြီးလှုပ်တဲ့အခါမှာလေငါအကျိုးရရင်ပြီးရောဆိုတဲ့မတော်မတရားစိတ်တကူကောင်းဆန်တဲ့စိတ်မမွေးပါနဲ့အများအကျိုးပြုလူမှုရေးသာသနာရေးလုပ်ငန်းတွေလှုပ်တဲ့အခါမှာလေငါအိတ်ဖောင်းအောင်ငါအိတ်ပြည့်အောင်ဆိုတဲ့စိတ်မျိုးမမွေးပါနဲ့ဒီအတိတ်ပဲလည်းမတက်ရောက်ဘူးလားတက်ရောက်တယ်အမှန်တန်ကောင်းပါတယ်နော်ငါကိုမချစ်ပါနဲ့ငါအတွက်ကြီးပဲမကြည့်ပါနဲ့ငါဘူကြီးပဲမကြည့်ပါနဲ့နောက်လည်းပဲဗာတိပဲယူရသေးတယ်အဲ့ဒါဖြစ်ပျက်တစ်ခုခုပြဿနာတစ်ခုခုကြုံလာတဲ့အခါမှာလေငါအတွေ့ခေါ်အယူဆမှမှန်နေငါအကြံဉာဏ်ဆုံးဖြတ်ချက်မှမှန်နေငါပြောတာမှမှန်နေငါလုပ်တာမှမှန်နေငါကြံစီတာမှမှန်နေလို့အဲ့ဒီလိုစိတ်မျိုးလေမမွေးနဲ့ဆိုတဲ့အတိတ်ပဲမတက်ရောက်ဘူးလားတက်ရောက်ပါလေတချို့ကဖြစ်ပျက်တစ်ခုခုအများနဲ့သက်ဆိုင်တဲ့ဖြစ်ပျက်တစ်ခုခုဖြစ်လာပြီဆိုရင်ငါအတွေ့ခေါ်ငါအယူဆမှမှန်နေငါအကြံဉာဏ်ငါဆုံးဖြတ်ချက်မှမှန်နေငါအယူဆတိုင်းလို့ငါဆန္ဒအတိုင်းလို့ငါရွေချက်တိုင်းလို့ဒီလိုပြောတတ်ကြတယ်။ဒ အဲ့လိုစိတ်လူလည်းမမွေးပါနဲ့တဲ့ကိုရေးကိုယ်တာနဲ့သက်ဆိုင်တဲ့ကိစ္စဆိုရင်တော့ငါအတွေ့ခေါ်ယူဆမှမှန်နေငါအကြံဉာဏ်ငါဆုံးသက်ချက်မှမှန်နေဆိုတဲ့စိတ်နဲ့လှုပ်ချင်လို့ပေါ့သူတစ်ပါးရဲ့ကိုရေးကိုယ်တာဆိုရင်တော့ငါအတွေ့ခေါ်ယူဆမှမှန်နေငါအကြံဉာဏ်ငါဆုံးသက်ချက်မှမှန်နေဆိုတဲ့စိတ်မျိုးမမွေးပါနဲ့ငါဆန္ဒအတိုင်းပဲသူတစ်ပါးဖြစ်ရမယ်ဆိုတဲ့စိတ်မျိုးမမွေးပါနဲ့အဲ့ဒီအတိတ်ပဲရောယူလို့မရဘူးလားရပါတယ်ငါကိုမချစ်ပါနဲ့ဆိုတဲ့စကားရက်ကအတိတ်ပဲဒီအများကြီးယူလို့ရပါတယ်အကြောင်းအရာဖြစ်တဲ့အခြေအနေတွေကြုံရင်ကြုံလာသလိုအခြေအနေချိန်ခါလျော်စွာငါ့ကိုမချစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုကိုညာရှိတယ်လို့ချက်တွင်နှလုံးသွင်းပြီးတော့လိုက်နာကျင့်သုံးနိုင်ပါတယ်အဲဒီတော့ငါဆန္ဒငါယူဆငါဆုံးတဲ့ချိန်မှမှန်နေဆိုတဲ့ငါ့ကိုချစ်တဲ့စိတ်ကိုလည်းပယ်တတ်နိုင်အောင်ကြိုးစားပါသူဆန္ဒကိုဆန္ဒနှစ်ဖက်မျှအောင်တည်တတ်တဲ့စိတ်မျိုးမွေးရမှာပေါ့ငါ့အတွက်ကြိုးရှိရင်ပြီးရောငါအိမ်ဖောင်းရင်ပြီးရောဆိုတဲ့စိတ်မျိုးလည်းပဲမမွေးပါနဲ့ဆိုတဲ့အတိတ်ပဲနဲ့ငါကမချစ်ပါနဲ့ဆိုတဲ့အဆုံးအမလေးကိုနှလုံးသွင်းပါအဓိကအထွတ်ထိပ်အနေနဲ့ကတော့တက်ရှိတက်မဲ့ပုဂ္ဂိုလ်တ attva အရာဝတ္ထုအားလုံးရဲ့အပေါ်မှာရုပ်တရားနံတရားရဲ့အားလုံးရဲ့အပေါ်မှာငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲမျိုးမရှိအောင်လည်းကြိုးစားအထုတ်ပါအဲ့ဒီငါပစ္စည်းငါဥစ္စာငါလူငါချစ်သူဆိုတဲ့အစွဲကင်းမှုအတွက်နိဗ္ဗာန်ကိုဥတည်တဲ့ဒါနာသီလသမထဝိပဿနာကုသိုလ်ကောင်းမှု၄မျိုးကိုအရှိန်အဟုန်ကောင်းကောင်းအင်အားပါပါဆွင့်ဤပြည့်ပြည့်နဲ့ကြိုးစားအားထုတ်ကြပါကြိုးစားအားထုတ်နိုင်ကြပါစေကြိုးစားအားထုတ်နိုင်ကြတဲ့အတိုင်းလည်းပဲဝိပဿနာဉာဏ်ဉာဏ်ဆင့်တက်မဉဏ်ဖုန်ဉာဏ်ဉင့်တက်ပြီးတော့နိဗ္ဗာန်ချမ်းသာကိုဒီဘဝဒီခန္ဓာနောက်ဆုံးဖြစ်နဲ့မျက်မှောက်ပြုနိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဦးဇင်းတို့ရဲ့ငါ့ကိုမချစ်ပါနဲ့ဆိုတဲ့တရားကိုဒီနေရာမှာပဲဤကုန်ချုပ်ပါတော့မယ်တရားနာပေးတဲ့များအားလုံးလက်ဥချီထားကြပါအရေးကြီးဆုံးစကားတစ်ခွန်းနဲ့တရားဤကုန်ချုပ်ပါမယ်အပ္ပမဒိနာတံပါတိထာအပ္ပမဒိနာမမိတ်မလဲရောမပေါ့မဆပြင်းပြထက်တန်မှန်ကန်သောတတိတရားဖြင့်တံပါတိထသီလသမာဓိပညာဥစွာသောသိက္ခာသုံးပါးတို့ကိုကိုစီကိုငါပြည့်စုံအောင်ကြိုးစားအားထုတ်နိုင်ကြ